Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်မှာတော်ရရှင်အပေါင်းစိတ်လက်ကြည်သာရှိကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2015ခုနှစ်နိုဝင်ဘာလ30ရက်တနင်္လာနေ့မနေ့ခင်အစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနိုမီတာ32.40-49ဒေဂရီကနေရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါခင်ဗျာ
။မင်္ဂလာပါကျွန်တော်ရန်နိုင်ပါသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့သူချညာပေးမှာဖြစ်ပါတယ်။ကုလသမဂ္ဂရာသီဥတုညီလာခံစတင်ဖို့ပြင်ဆင်နေချိန်မှာပဲကမ္ဘာတဝန်းမှာလည်းလူပေါင်း300000ချီပြီးတော့ပတ်ဝန်းကျင်ထိန်းချုပ်မှုတွေလှုပ်ဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာရုရှားဘက်ကလိုယူဆရတဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူ18ဦးသေဆုံးသွားခဲ့ပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုအခုမနက်မှာကြားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ NLD ဥဆောင်မဲ့အစိုးရသက်လက်ထက်မှာ HIV AIDS ရောဂါပပျောက်ရေးအရှိန်ဟုန်မြင့်ဆောင်ရွက်လာမယ်လို့မျှော်လင့်နေကြပါတယ်။
ဒေါ်စုဟာဟိုတနေ့ကသူပြောသွားတဲ့မင်းကောမှာဆိုလဲသူပြောသွားတာကိုကောက်ချက်ချလိုက်လို့ရှိရင်အရင်ဆုံးကဒီနိုင်ငံကြီးသားစိတ်ဓာတ်ရှိဖို့နဲ့ဒီအမိုက်ဒီ
မကြခင်သတင်းတွေအပြီးမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူမြန်မာဒီမိုကရေစီရာဆွေးနွေးကမ်းမြန်မာပြည်ကပေးစာများနဲ့ပြည်တွင်းသတင်းသုံးသပ်ချက်ကမ္ဘာတစ်လွှာထူးခြားစံပြသတင်းစာရတွေကိုလည်းတင်ဆက်ပေးဦးမှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပါမယ်ခင်ဗျာ
တင်လာနေမှာစတင်မဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံကိုတက်ရောက်ဖို့ကမ္ဘာခေါင်းဆောင်တွေပြင်သစ်နိုင်ငံ Paris မြို့ကိုသွားရောက်နေကြချိန်မှာပဲတနင်္ဂနွေနေ့ကကမ္ဘာတဝမ်းမှာပြုလုပ်တဲ့ဆန္ဒပြပွဲကိုပါဝင်ခဲ့သူ300000ချီရှိခဲ့ပြီးတော့ကမ္ဘာလုံးဆိုင်ရာပတ်ဝန်းကျင်ထိန်းချုပ်မှုတွေလှုပ်ဆောင်ကြဖို့တောင်းဆိုလိုက်ပါတယ် Paris မြို့မှာဆိုရင်လည်းအခုလအတွင်း IS အကြမ်းဖက်အဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်လူ130သေဆုံးခဲ့တဲ့အတွက်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ကြားမှာပဲတကြွလုံရှားသူတွေဟာလက်ချင်းချိတ်ပြီးတော့ Paris မြို့မှာParis မြို့လယ်မှာဆန္ဒပြခဲ့ကြပါတယ်ဒါပေမဲ့ငြိမ်းချမ်းစွာဆန္ဒပြတဲ့သူတွေကိုရဲကမြေရီယုံဘုံနေနဲ့နှိမ်နှင်းခဲ့တဲ့အတွက်အကြမ်းဖက်တာတွေဖြစ်ခဲ့ပြီးတော့ဆန္ဒပြသူ200ကျော်ကိုရဲကဖမ်းဆီးခဲ့ပါတယ်ပြင်သစ်တော်ဝင်ရှိသူတွေကချီတက်ဆန္ဒပြတာတွေကိုတားမြစ်ထားတာကြောင့်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ပါဝင်ဆန္ဒပြသူတွေက Republic ပန်းချံနေရာမှာဖနက်အရန် 1,000 ကျော်ကိုထားပြီးတော့ဆန္ဒပြခဲ့ကြပါတယ်ဖနက်အရန်အားလုံးရဲ့အလေးချိန်ဟာ4တန်ရှိပြီးတော့အဲ့ဒီထဲမှာပေါ်ယဟန်မင်းကြီးဖရန်စစ်စကိုသာဗက်တီကန်ကပို့လိုက်တဲ့ဖနက်တင်ရန်လဲပါဝင်ပါတယ်။ဩစတြေးလျကပတ်အပါဝင်ဘာလင်လန်ဒန်ဆောပေါလိုနယူးယောက်မြို့တွေနဲ့ကမ္ဘာတဝမ်းမှာတနင်္ဂနွေနေ့ကဆန္ဒပြမှု 2,000 ကျော်ရှိခဲ့ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမာတရုတ်သမ္မတဆီဂျင်ပင်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရုရှားသမ္မတဗလာဒီမီယာပူတင်ပါဝင်ကမ္ဘာနိုင်ငံ150ကကောင်းဆောင်တွေဟာညီလာခံအဖွဲ့ကိုတက်ရောက်ဖို့ရှိနေပါတယ်။ဒီညီလာခံရဲ့ရည်မှန်းချက်ကတော့ကမ္ဘာလုံးဆိုင်ရာပူနွေးလာမှုကိုဖြစ်စေတဲ့ကာဗွန်ဓာတ်ငွေ့ကိုလျှော့ချပြီးတော့တကမ္ဘာလုံးအတိုင်းအတာနဲ့ပြည်မြအဖြစ်ပူချိန်2ဒီဂရီစင်တီဂရိတ်လျှော့ချသွားဖို့ဖြစ်ပါတယ်ခင်ဗျာ
။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာတနင်္ဂနွေနေ့တုန်းကရုရှားဘက်ကလိုယူဆရတဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူ18ယောက်ထက်မနည်းသေဆုံးပြီး40ကျော်ဒဏ်ရာရသွားတယ်လို့ Syria အရေးတက်ကြွလှုပ်ရှားသူတွေကပြောပါရယ်ဒီတိုက်ခိုက်မှုဟာလူစီကားတဲ့ဈေးတစ်ခုကိုထိမှန်ခဲ့တာဖြစ်တယ်လို့သတင်းတွေကဆိုပါရယ် Idlib ခရိုင်တွင်းကတူရကီနယ်စပ်နဲ့10မိုင်ကျော်ဝေးတဲ့ Erica မြို့မှာတိုက်ခိုက်မှုဖြစ်ပွားခဲ့တာလို့ဗြိတိန်အခြေစိုက် Syria လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါရယ်အဲ့ဒီနေရာကို Al-Qaeda နဲ့ဆက်နွယ်တဲ့Nostra တအူးအပါအဝင် Islamic တိုက်ခိုက်ရေးသမားတွေကထိ ंछ ုပ်ထားတာပါဒါပေမဲ့ IS အဖွဲ့တွေလှုပ်ရှားနေတဲ့နေရာတော့မဟုတ်ပါဘူးရုရှားဟာပြီးခဲ့တဲ့စက်တင်ဘာလကစပြီးစီးရီးယားမှာလေကြောင်းထိုးစစ်တွေကိုစတင်ခဲ့တာဖြစ်ပြီးရုရှားရဲ့လေကြောင်းထိုးစစ်တွေဟာ IS တွေကိုပိတ်မှတ်မထားဘဲစီးရီးယားတပုံတွေကိုပိတ်မှတ်ထားတိုက်ခိုက်နေတဲ့အတွက်အခုအခါမှာတော့ American ပါဝင်ညွန်ပေါင်းတပ်ဖွဲ့တွေရဲ့ဝေဖန်မှုတွေခံနေရပါတယ်အီရန်နဲ့ရုရှားကဆီးရီးယားအစိုးရတပ်တွေကိုအထောက်ပံ့တွေပေးပြီးနောက်ပိုင်းမှာအာဆတ်ရဲ့ပြိုင်ဘက်တွေကလည်းလက်နက်နဲ့ငွေကြေးအထောက်အကူတွေတိုးမြင့်ပေးလာခဲ့တယ်လို့ဆီးရီးယားသမ္မတဘက်ရှာအယ်အာဆတ်ကအီရန်ရဲ့အကြီးတန်းအကြံပေးအလီအက်ဘာဝီလာရတီနဲ့ဒမတ်စကတ်မြို့မှာတနင်္ဂနွေနေ့ကတွေ့ဆုံပြောကြားခဲ့တယ်လို့အစိုးရပိုင်းသတင်းမီဒီယာကပြောပါတယ်ရှင်
ဥရောပကိုရွှေ့ပြောင်းအခြေချနေထိုင်ဖို့ဝင်ရောက်လာကြတဲ့ဒုက္ခသည်တွေရဲ့အရေးကိုဖြေရှင်းဖို့အတွက် တူရကီနိုင်ငံကိုဒေါ်လာဘီလီယံပေါင်းများစွာပေးဖို့ဥရောပသမဂ္ဂကသဘောတူညီလိုက်ပါတယ်။အခုနှစ်အတွင်းကမ္ဘာတဝန်းမှာဖြစ်နေတဲ့ပဋိပက္ခတွေနဲ့မတူညီမှုတွေကြောင့်ဒုက္ခသည်အများအများဟာသူတို့ရဲ့နေရက်တွေကိုစွန့်ခွာပြီးတူရကီနဲ့ဥရောပနိုင်ငံတွေကိုဝင်ရောက်လာနေကြတာဖြစ်ပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာကျင်းပခဲ့တဲ့အစည်းအဝေးအတွင်းတူရကီနဲ့ဥရောပတာဝန်ရှိသူတွေဟာတူရကီနိုင်ငံကလက်ခံထားတဲ့ဒုက္ခသည်တွေကိုတူရကီအနေနဲ့ဆက်ပြီးတော့တောင်းခံထားနိုင်အောင်ကူညီဖို့ရည်ရွယ်ပြီးအမေရိကန်ဒေါ်လာ 3.1 ဘီလီယံအကူအညီပေးရေးသဘောတူညီချက်ကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဥရောပကိုဒီနေ့ရောက်ရှိတဲ့ဆီးရီးယားနိုင်ငံကအရေးအတွက်အများဆုံးဒုက္ခသည်အဖွဲ့ဟာတူရကီနိုင်ငံကိုဖျက်ပြီးတော့ဂရိနဲ့ဘူလ်ဂေးရီးယားနိုင်ငံတွေကိုတွားရောက်ခဲ့တာဖြစ်ပါတယ်။ကျွန်တော်တို့သဘောတူညီချက်ကကျွန်တော်တို့နဲ့နေဆက်ချင်းထိဆက်နေတဲ့နေရာတွေမှာအချိန်မီနေရာချထားရေးလှုပ်ဆောင်ဖို့အတွက်ရှင်းလင်းတဲ့စီစဉ်တရက်ကိုချမှတ်သွားဖို့ဖြစ်တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါက်တာတတ်စ်ကတူရကီဝန်ကြီးချုပ်အမတ်ဒါဗူတိုဂလူနဲ့ဥရောပကော်မရှင်ဥက္ကဋ္ဌယွန်ကလော့ယန်ကာရိုနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွက်မှာပြောကြားသွားခဲ့ပါတယ်ခင်ဗျာ
။ Israel နဲ့ Palestine ကြားပြဿနာဖြစ်နေတဲ့နေငယ်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီး Israel နဲ့ဥရောပသမဂ္ဂကြားတန်တမာရေးဆက်ဆံမှုတွေကို Israel ဘက်ကရပ်ဆိုင်းလိုက်ပါတယ်။ဂျော်ဒန်မြစ်အနောက်ဖက်ကမ်းဒေသနဲ့အခြားအစ္စရေးတို့သိမ်းပိုက်ထားတဲ့နယ်မြေတွေကရွှေပြောင်းအခြေချနေထိုင်မှုတွေကထုတ်လုပ်တဲ့ကုန်ပစ္စည်းတွေလို့ကုန်အမှတ်တစ်စိတ်ကတ်နှိပ်ဖို့ EU ဘက်ကလှုပ်တာကိုကန့်ကွက်တဲ့အနေနဲ့အခုလိုရပ်ဆိုင်းလိုက်တာဖြစ်ပါတယ်။အစ္စရေးအစိုးရကပြန်သုံးသပ်တဲ့လုပ်ငန်းစဉ်တွေမပြီးမချင်း EU အဖွဲ့တွေကိုယ်စားလှယ်တွေနဲ့ဆက်ဆံတာတွေကိုဆက်ပြီးရပ်ဆိုင်းထားမှာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကတင်းငွေနေနေမှာကြေညာပါတယ်။တန်တမာရေးရဆိုင်လိုက်တာနဲ့ပတ်သက်ပြီးအသေးစိတ်ကိုမစ္စတာနေတန်ယာဟုကထုတ်ဖော်ပြောဆိုသွားခြင်းမရှိသလိုဘယ်အဖွဲ့အစည်းတွေနဲ့ဆက်ဆံရေးရဆိုင်ပြစ်လိုက်တယ်ဆိုတာကိုလည်းပြောမသွားခဲ့ပါဘူး။တင်းငွေနေနေကကြေညာချက်တော့သတင်းပတ်အတော်ကြာ EU နဲ့တန်တမာရေးတင်းမာမှုတွေတိုးလာနေတာဟာအမြင့်ဆုံးအဆင့်ကိုရောက်ရှိလာခဲ့ပါတယ်။ EU ဟာအစ္စရေးရဲ့ကြီးမားတဲ့ကုန်သွယ်ဘက်ဖြစ်ပြီးဂျော်ဒန်မြစ်အနောက်ဘက်ကမ်းမှာတိုးချဲ့အခြေချနေထိုင်မှုတွေကိုရော့ကြအောင်အစ္စရေးကိုဖိအားပေးဖို့လှုံ့ဆော်နေတာဖြစ်ပါရဲ့ရှင
် UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6715နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုံနေပေးနေပါတယ်ရှင
်ဒီကနေ့တင်လာနေမနေ့ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဘိုဟိုအာဖရိကသမ္မတနိုင်ငံစစ်တိုက်ခိုက်နေကြတဲ့အဖွဲ့အစည်းတွေအနေနဲ့လက်နက်ဆွန့်ကြပြီးဂိုင်းကနာတွေကြားဖြစ်ပေါ်နေတဲ့ပဋိပက္ခတွေအဆုံးသတ်ရေးကြိုးပမ်းမှုကိုထောက်ခံမှုပေးကြပါလို့ပိုဟမ်မင်းကြီး Francis ကတောင်းဆိုလိုက်ပါတယ်။ပိုဟမ်မင်းကြီးဟာဘိုအာဖရိကသမ္မတနိုင်ငံမြို့တော်ဘန်ဂွီကိုတနင်္ဂနွေနေ့ကဆက်ရောက်လာခဲ့တာပါ။နိုင်ငံရေးပဋိပက္ခတွေဖြစ်ပေါ်နေသလိုခရစ်ယာန်နဲ့မွတ်စလင်စစ်သွေးကြော်တွေကြားပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပေါ်နေတဲ့နိုင်ငံမှာငြိမ်းချမ်းရေးနဲ့အတူရှင်တွဲနေထိုင်ရေးတွန်းအားပေးဖို့အတွက်ရောက်ရှိသွားတာလည်းဖြစ်ပါတယ်။ဘန်ဂွီကက်သီဒရယ်ဝတ်ပြုပွဲအခမ်းအနားမှာပိုဟမ်မင်းကြီး Francis ကလူတွေကိုတည်ချေစေနိုင်တဲ့လက်နက်တွေကိုစွန့်လွှတ်ကြပါလို့လက်နက်အသုံးပြုနေကြသူတွေကိုတောင်းဆိုသွားပါတယ်ခင်ဗျားတို့မှာဖြောင်းမမှုချစ်ချင်းမေတ္တာနဲ့ဂရုဏာဆိုတဲ့လက်နက်တွေတက်ဆင်ထားလိုက်ပါဒါတွေကစစ်မှန်တဲ့ငြိမ်းချမ်းရေးကိုအာမခံတဲ့အရာတွေဖြစ်ကြတယ်လို့လည်းပြောသွားပါတယ်စောစောပိုင်းတုန်းကလည်းပုံဟမ်းမင်းကြီးကညီညွတ်ကြဖို့နဲ့မတူညီတဲ့ဘာသာရေးကိုယ်ွယ်မှုကြောင့်ခွဲခြားမှုတွေမဖြစ်စေဖို့ပြည်သူတွေကိုတောင်းဆိုလိုက်ပါတယ်ဘန်ဂွီမှာရှိတဲ့သမရနန်းတော်မှာစကားပြောကြတဲ့ရင်လာမယ့်ရွေးကောက်ပွဲကနေတိုင်းပြည်အတွင်းတည်ငြိမ်အေးချမ်းမှုတမိုင်းကဏ္ဍတစ်တရက်ကိုစတင်နိုင်လိမ့်မယ်လို့သူ့အနေနဲ့မျှော်လင့်ကြောင်းပိုဟမ်းမင်းကြီးကပြောပါတယ်ခင်ဗျာ
အာဖရိကတိုက်ကဘာကီနာဖာဆိုနိုင်ငံမှာနှစ်ပေါင်းများစွာအတွင်းနိုင်ငံရဲ့တမိုင်းမှာပွင့်လင်းမှုအရှိဆုံးရွေးကောက်ပွဲကိုတနင်္ဂနွေနေ့ကကျင်းပခဲ့ပါတယ်မဲပေးသူတွေဟာသမရနဲ့လွှတ်တော်အသစ်အတွက်မဲပေးခဲ့ကြတာပါသမရလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်သူ14ဦးရှိခဲ့ပါတယ်ရွေးကောက်ပွဲအတွက်ဆန္ဒမဲစီရင်ပေးထားတဲ့သူတွေက9သန်းမဲပေးခွင့်ရခဲ့ပါတယ်မဲပေးချိန်12နာရီကြာခဲ့ပြီးဒေသစံတော်ချိန်ညနေ6နာရီမှာအဆုံးသတ်ခဲ့တာပါရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူတွေဟာမဲတွေကိုစတင်ရေးတွက်နေပြီးတနင်္လာနေ့နှောင်းပိုင်းမှာနောက်ဆုံးရလက်ထွက်လာလိမ့်မယ်လို့မျှော်လင့်ရပါတယ်တကယ်လို့သမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်သူတွေအနေနဲ့ဆန္ဒမဲအရေးအတွက်90ရာခိုင်နှုန်းအထက်မရခဲ့ဘူးဆိုရင်ဒုတိယချိန်ရွေးကောက်ပွဲပြန်ပြီးကျင်းပရမှာဖြစ်ပါတယ်ဘာကီနာဖာဆိုကို28နှစ်ကြာအုပ်ချုပ်ခဲ့တဲ့သမ္မတဟောင်း ဘောစီကပိုရိုဟာပြီးခဲ့တဲ့နှစ်ကသမရတက်တန်းသတ်မှတ်ထားတဲ့ဖွဲ့စည်းပုံခြေခံဥပဒေကိုကြောင်းပြစ်ဖို့နဲ့နောက်တစ်ချိန်သမရတက်တန်းဆက်ယူဖို့ကြိုးစားခဲ့ပါတယ်။ဒါပေမဲ့ပြည်သူအများဆန္ဒပြခဲ့ကြပြီးသူ့အနေနဲ့သမရယာတူးနှုတ်ထွက်ပေးခဲ့ရပါတယ်။သူ့နေရာမှာကြားပြတ်အစိုးရတက်လာပြီးတဲ့နောက်ရွေးကောက်ပွဲကိုအောက်တိုဘာလမှာကျင်းပဖို့ရာထားခဲ့ပေမဲ့စစ်အာဏာသိမ်းမှုကြောင့်ရွေးကောက်ပွဲနောက်ဆုတ်ခဲ့ရတာဖြစ်ပါတယ်ရှင်
။အာဖဂန်နစ္စတန်နဲ့ပါကစ္စတန်ကောင်းဆောင်တွေဟာတင်းလာနေမာပဲရစ်မြို့မှာကျင်းပတဲ့ကုလသမဂ္ဂရာသီဥတုပြောင်းလဲမှုထိပ်သီးညီလာခံကိုတက်ရောက်ရင်စတင်ဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။နိုင်ငံခြားအချိန်ကြာမြင့်သောဆက်ဆံရေးတင်းမာမှုကိုကျော်လွှားဖို့အတွက်ပါကစ္စတန်ဝန်ကြီးချုပ်နဝတ်ရှာရစ်နဲ့ပဲရစ်မြို့မှာတွေ့ဆုံဖို့အာဖဂန်သမ္မတအက်ရှရက်ဂါနီကသဘောတူခဲ့တယ်လို့တနင်္ဂနွေနေ့ကအာဖဂန်နိုင်ငံကနေပြန်လည်ရောက်ရှိလာတဲ့ပါကစ္စတန်အရာရှိတွေက VOA ကိုပြောပါတယ်။နှစ်ဖက်ကြားတင်းမာမှုတွေလျှော့ချစေဖို့နည်းလမ်းတွေကိုဆွေးနွေးလိမ့်မယ်လို့မျှော်လင့်ရကြောင်းနေရက်တက်နေတဲ့အာဖဂန်နဲ့တာလီဘန်တာဝန်ရှိသူတွေကြားငင်းငယ်ဆွေးနွေးပွဲပြန်လည်ကျင်းပနိုင်ရဲ့အတူပူးတွဲကြိုးပမ်းဖို့ဖြစ်တယ်လို့သူတို့ကပြောပါတယ်။ဂျမနီနိုင်ငံဒူဆယ်ဒော့ဖ်မြို့မှာကျင်းပတဲ့ကမ္ဘာ Heavyweight Lightweight ပြိုင်ပွဲမှာဗြိတိန်နိုင်ငံကစိုက်ခေါ်သူ Tyson Fury ကယူကရိန်းကကမ္ဘာ Heavyweight Champion Vladimir Klitschko ကိုအနိုင်ရပြီးတော့ကမ္ဘာ Heavyweight Champion တစ်ဖြစ်သွားခဲ့ပါတယ်ခင်ဗျာ
။တင်နာနေမနဲ့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မအင်ဂျင်နိုင်တို့ကပြောပြခဲ့ကြတာပါကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆက်သွယ်မေးမြန်းချက်တစ်ပုဒ်နဲ့စတင်ပါမယ် NLD ဥဆောင်မဲ့အစိုးရအသစ်ပေါ်ပေါက်လာချိန်မှာ HIV AIDS ရောဂါပပျောက်ရေးအရှိန်အဟုန်မြင့်ဆောင်ရွက်နိုင်မယ်ဆိုတဲ့မျှော်လင့်ချက်တွေရှိနေပါတယ်ကူးစက်ယောဂနဲ့ပတ်သက်တဲ့မှန်ကန်တဲ့ပညာပေးလုပ်ငန်းတွေကိုအလင်းအမြန်ဦးစားပေးဆောင်ရွက်ဖို့လေကနေဒါရောက်မြန်မာဆေးပညာရှင်တူကတိုက်တွန်းလိုက်ပါတယ်အကြောင်းဆိုတော့မန်းအင်ဂျင်နိုင်ကပြောပြမှာပါခင်ဗျာ
ဒီဇင်ဘာလ၁ရက်နေ့မှာကြာရောက်မဲ့ဗ AIDS နေ့အထိမ့်မဲ့အဖြစ်ကုလသမဂ္ဂရဲ့2015ခုနှစ်စောင်ပုဒ်ကတော့ Getting to Zero ယောဂဖြစ်ပွားမှုနှုန်းလုံးဝမရှိတဲ့အခြေအနေဆိုပြီးသတ်မှတ်ထားပါတယ်မြန်မာနိုင်ငံမှာနိုဝင်ဘာလကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအပြစ်အသက်အနိုင်ရခဲ့တဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အစိုးရအသစ်ဖွဲ့စည်းပြီးချိန်မှာနိုင်ငံတွင်း HIV AIDS ရောဂါကူးစက်မှုပပျောက်အောင်အချိန်အဟုန်နဲ့ဆောင်ရွက်နိုင်မှာဖြစ်တယ်လို့ယုံကြည်မျှော်လင့်ထားကြောင်းကနေဒါနိုင်ငံ Alberta စေတက္ကသိုလ်ကတိကဒေါက်တာခင်စောဝင်းက VOA ကိုပြောပါတယ်
တော်စုကဟိုတနေ့ကသူပြောသွားတဲ့မင်းကုန်းမှာဆိုလေသူပြောသွားတာကိုကောက်ချက်ချလိုက်လို့ရှိရင်အရင်ဆုံးကဒီနိုင်ငံကြီးသားစိတ်ဓာတ်ရှိဖို့နဲ့ဒီအမိုက်ဒီစီကမ်းမယ်မပြစ်ဖို့အမိုက်ကောက်ဖို့ကနေစပြီးတော့သူကနေပြီးတော့ပြောဆိုနေပြီဆိုတော့ဒါအဲ့ဒီကနေစပြီးတော့တဖြည်းဖြည်းနဲ့ဒီကျန်းမာရေးကိစ္စဘက်ကိုလည်းရောက်လာမယ်လို့ဒါကျမတို့အများကြီးယုံကြည်ရမျှော်လင့်နေပေါ့နော်အစိုးရဟာအကျဉ်းစာရိတ္တကြီးခြားဆားမှုမရှိတဲ့အစိုးရဖြစ်လို့ရှိရင်နိုင်ငံတကာရဲ့ယုံကြည်မှုကအများကြီးရမယ်လေပြည်သူတွေအားကိုးလောက်တဲ့အဲဒီမိုကရေစီအစိုးရဖြစ်လာပြီဆိုတာနဲ့နိုင်ငံတကာအကူအညီတော့ကျမတို့အနေနဲ့သိပ်ပြီးတော့စိုးရင်ရှားမရှိဘူ
းဒါ့အပြင်မြန်မာနိုင်ငံမှာ HIV ရောဂါကူးစက်ခံရသူတွေကိုဝိုင်းကျင်ထားမှုမျိုးတွေပပျောက်အောင်ဆောင်ရွက်ဖို့လိုတယ်လို့လည်းဒေါက်တာခင်စောဝင်းကဆိုပါတယ
် HIVယောဂပိုကူးဆက်ခံရသူယောဂပိုတည်ဆောင်သူတွေနဲ့ပတ်သက်တဲ့အဲ့ဒီလူတွေပေါ်မှာထားတဲ့စိတ်ဓာတ်ကလည်းအများကြီးဒီဟိုပြည်သူလူထုအနေနဲ့ပြင်ဆင်ဖို့အများကြီးလိုအပ်တယ်ပေါ့နော်အထူးသဖြင့်ကတော့ခုနပြောသလိုပဲဒီ getting to zero ဆိုတဲ့ဟာမှာဒီခွဲခြားဆက်ဆံမှု discrimination ကလည်းမရှိရဘူးအဲ zero ဖြစ်စီရမယ်ဆိုတော့အခုလောလောဆယ်မှာတော့ဒီလိုစိတ်ထားမျိုးကိုပြောတာလွယ်တယ်လို့တကယ်လက်တွေ့မှာဟိုကျင့်သုံးတဲ့လူတွေသိမတွေ့ရတယ်လို့ပဲလေအဲ့တော့ तू ကဘယ်လိုဖြစ်လဲဆိုလို့ရှိရင်အရင်ဆုံးကတော့ဒီလူတူရဲ့စိတ်ဓာတ်ပိုင်းဆိုင်ရာကိုပြုပြင်ပြီးဖို့ထိမ့်သိမ့်ပြီးဖို့လဲလို့
အဲ့တော့ဒီမြန်မာနိုင်ငံမှာ AIDS ရောဂါပပျောက်ဖို့ဆိုရင်အစိုးရအသစ်အနေနဲ့အရင်ဆုံးဦးစားပေးဘာတွေဆောင်ရွက်တင်ပါလဲရှင
်ပညာပေးကအဓိကပဲဘာလို့ဆိုအထူးသဖြင့်ဗမာပြည်မှာဆိုလို့ရှိရင်လူတိုင်းကဒီယောဂါနဲ့ပတ်သက်လို့ဘယ်လိုကူးစက်တယ်ဘာဖြစ်နိုင်လဲဆိုတော့တတိယမှမှန်ကန်ကန်သူတို့မဟိုစာလေလူတိုင်းမသိဘူးပေါ့နော်လူတိုင်းမသိတဲ့အခါမှာဘယ်လိုဖြစ်လဲဆိုဒီလွဲမားတဲ့အယူအဆတွေကလည်းအများကြီးရှိတယ်ဟိုမလို့အပ်ဖဲနဲ့ဟိုကြောက်ရွံ့နေတာမလို့အပ်ဖဲနဲ့ကူးဆက်မှဆိုးတာအဲ့လိုမျိုးကိစ္စတွေဆိုတော့ဒီပညာပေးကတော့အင်မတန်အရေးပါတယ်လीနံပါတ်1ကတော့ဒီသွေးစစ်ခြင်းနဲ့ဆန္ဒရှိဖို့နောက်ပြီးတော့သွေးစစ်တဲ့အခါမှာလေလုံခြုံစိတ်ချရတဲ့ဒီတမှာသူတို့ရဲ့သွေးအခြေအနေကိုသိအောင်လို့သွေးစစ်ဖို့ လိုအပ်ပါတယ်အဲနောက်ဆုံးကတော့အဲဒီ HIV ယောဂဘူး virus ဘူးပြည်စင်နိုင်တဲ့ဆီကအခုနိုင်ငံတကာမှာလူတိုင်းလက်လန်းမိကြတယ်လေ30နိုင်ငံဆိုတော့ဗမာပြည်မှာလည်းအဲ့လိုမျိုးလူတိုင်းဟာဟိုယောဂပိုးရှိပြီဆိုလို့တည်လာနေချက်ချင်းဒီဟိုစပေါ့ပိုးတက်စီကို30နိုင်ငံဆိုလို့ရှိရင်လည်းဒါအများကြီးထိရောက်နိုင်တယ်လို့ဒီမှာထင်ပါတယ
်မြန်မာနိုင်ငံမှာတော့ HIV ယောဂပိုးကူးစက်မှုနှုန်းဟာ2012ခုနှစ်နဲ့နှိုင်းယှဉ်ရင်2015ခုနှစ်မှာကျဆင်းသွားခဲ့တယ်လို့ကုလသမဂ္ဂလက်အောက်ခံအဖွဲ့တွေဖြစ်တဲ့ UNAIDS WHO နဲ့ UNICEF တို့ပူးပေါင်းထုတ်ပြန်တဲ့မြမကျန်းမာရေးဝန်ကြီးဌာနလက်အောက်ခံနိုင်ငံဆိုင်ရာ AIDS အစီအစဉ်ရဲ့ဒီနှစ်အစဉ်ခန်းစာမှာဖော်ပြထားပါတယ်။ဒီအစဉ်ခန်းစာအရမြမနိုင်ငံမှာ HIV ရောဂါပိုးရှိနေသူဦးရေခန့်မှန်းချက်2သိန်းကျော်ရှိနေပါတယ်။ရောဂါအများဆုံးဖြစ်ပွားတဲ့နေရာတွေကတော့လူဦးရေထူထပ်တဲ့မြို့ပြဒေသတွေနဲ့မူရင်းဆေးအတွက်ဆေးထိုးအပ်အများဆုံးအသုံးပြုတဲ့အရှိမြောက်ဖျားနဲ့မြောက်ပိုင်းဒေသတွေဖြစ်တယ်လို့យေတာထားပါတယ်ရှင
်။ဝိုင်းအင်ဂျင်နိုင်တင်ပြခဲ့တာပါ။အခုတော့မြန်မာဒီမိုကရေစီရဆွေးနွေးခန်းကိုနားဆင်ရပါမယ်။ကိုရွေးချယ်တဲ့အစိုးရကိုနိုင်ငံနဲ့ကိုလူမျိုးတိုးတက်ဖို့အတွက်လူငယ်တွေအနေနဲ့ကိုယ်တိုင်စူးစမ်းကြဖို့လိုအပ်တယ်လို့ထိုင်းနိုင်ငံဘန်ကောက်မြို့တမဆတ်တက်ကတူမှာစီးပွားရေးဘွဲ့လွန်ပညာရပ်ကိုတင်ယူနေတဲ့မတ်အီအီဖြူကပြောကြားလိုက်ပါတယ်။ဝါရှင်တန်ဒီစီမြို့တော်ကိုရောက်ရှိနေကြိုက်မတ်အီအီဖြူကိုမတ်ခင်ဖြူထွေးကတွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့ဒီမိုကရေစီရေးအဆွေးနွေးကမှနားဆင်ရပါမယ
်။မေးဤဖြူပါရို VOA ရုံးနေဖြူတကူတကူကိုလာပြီးတော့ဒီမှာလာပြီးတော့အင်တာဗျူး Facebook မှာဝင်ပေးတဲ့အတွက်အများကြီးပဲကျေးဇူးတင်ပါတယ်ရှင့်။ဟုတ
်ကျွန်တော်တို့လည်းဒီလာပြီးတော့လေးလာခွင့်လည်းရတယ်ဖြည့်စုံလည်းရတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်
။ဟုတ်ကဲ့မေးဤဖြူကအခုထိုင်းနိုင်ငံမှာစီးပွားရေးပညာရပ်နဲ့ဘွဲ့လောကျောင်းတက်နေတဲ့ဟိုတက်သူကျောင်းသူတယောက်ပေါ့နော်အခုလည်းဒီ American ပြည်တော်စုက Robert Nathan Memorial Foundation မှာအဖွဲ့မှာလာပြီးတော့ဒီအလုပ်တင်တဲ့ဘောမျိုးပေါ့နော်ခဏအရာကြီးလာနေတယ်လို့လည်းသိရပါဗျ။ဆိုတော့အခုကကိုကဒီမြန်မာနိုင်ငံရဲ့ပြင်ပမှာထွက်ပြီးတော့ကျောင်းတက်နေတဲ့ကျောင်းသူတယောက်အနေနဲ့မြန်မာနိုင်ငံပြင်ပမှာလာပြီးတော့ပညာသင်ကြားတဲ့အခါမှာကိုမြန်မာနိုင်ငံမှာတော့သင်ကြားခဲ့တဲ့ပညာရေးစနစ်နဲ့ဘလို့ကွာခြားမှုတွေမြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုအိန္ဒိယနိုင်ငံပေါ့နော်သူတို့ပြထိုင်းမှာကိုကတက်နေတယ်ဆိုတဲ့အခါကျတော့ထိုင်းလိုအိန္ဒိယနိုင်ငံနဲ့တောင်မှဒီမြန်မာနိုင်ငံရဲ့ပညာရေးမှာဘလို့ကွာဟတာတွေကိုမြင်ရလဲတွေ့ကြုံရလဲ
ဟုတ်ကဲ့အဲကွာဟတာတွေကတော့တော်တော်များတယ်ပေါ့နော်အဲဘလို့မျိုးကွာခြားမှုရှိလဲဆိုရင်ပထမနှစ်မှာစာလိုက်ရတာဥမာ econometric ပေါ့နော်အဲ့လိုမျိုးဟာတွေတင်ရတဲ့အချိန်မှာဆိုရင်ကိုကအဲ့ဒီမှာဒီအထိုင်းကိုရောက်အကြောင်းကိုရောက်ကမှဒီ econometric တို့ဒီ mathematics နဲ့ပတ်သက်တဲ့ဟိုပါပေါ့နော် statistics မှာတော့ statistics တို့ကတော့ဟိုမြန်မာနိုင်ငံမှာတော့တင်တော့တင်ခဲ့ဘူးလေဒါပေမဲ့အရင်အခြေခံပဲပေါ့နော
်စီးပွားရေးပညာရပ်နဲ့သက်ဆိုင်တဲ့
ဆိုင်နေပါသားရက်တွေမှာအဲ့မှာဆိုရင်ထိုင်းကအကြောင်းသားတွေဆိုရင်သူတို့ undergrad level ကနေကဟိုသာ
ပထမ
ရိုးပွဲကနေကကိုသူတို့ econometric တွေကသင်ပြီးသားသင်ပြီးသားဆိုတော့သူတို့အတွက်ကဟိုအရင်ဟိုလွယ်တယ်ပေါ့နော်လွယ်တယ်ဆိုတော့သူတို့ဒီ master level မှာဆိုလဲကောင်းကောင်းလိုက်နိုင်တယ်အခုမြန်မာနိုင်ငံလာရတဲ့အခက်အခဲက econometric ဆိုတာမသင်ခဲ့ဘူးအဲ့တော့အစားနေပြီးတော့ဘာမှမသိတာနေစားလိုက်ရတယ်အဲ့တော့သူတို့နဲ့အကြောင်း attendance မှာနေဆရာပြောတာကိုဟိုသေချာသဘောမပေါက်တဲ့အတွက် undergrad attendance မှာမနေ့ပိုင်းစစအတန်းနေရှိရပေါ့အဲ့ undergrad အတန်းနေမှာမှ international english program အတန်းနေမှာတွားပြီးတော့ကိုကထပ်ပြီးတော့တက်တွားတက်တယ်ပေါ့နော်တွားတက်ပြီးတော့နားထောင်နေဟိုဆရာရင်းရှိမှခွင့်တောင်းပြီးတော့ကျွန်မလာတက်ချင်ပါတယ်ပေါ့နော်ဒီဟာတဲ့မှာဆိုအဲ့လိုမျိုးနေနဲ့လိုက်ခဲ့ရသူများထက်ပို့ပြီးတော့အချိန်ပေးပြီးတော့လုတ်ခဲ့ရတယ်ပေါ့နော်
ခဲ့ရတယ်ပေါ့နော်ဟိုဒီပညာရေးသူတို့သင်ကြားမှုပုံစံတွေကဆလိုပေါ့နော်ပညာရေးစနစ်အနေနဲ့ရောဘလို့သုံးသပ်မိတယ်လဲဆိုလိုတာကမြန်မာနိုင်ငံရဲ့ပညာရေးစနစ်နဲ့ထိုင်းနိုင်ငံရဲ့ပညာရေးစနစ်ဘလို့နှိုင်းယှဉ်ပြီးတော့မြင်မိလဲ
ဥမာအဖြစ်မြန်မာအထိုင်းမှာဆိုရင်ပထမနှစ် first semester ပေါ့နော်ပထမအတန်းပထမနှစ်ပထမ၄၃လပေါ့နော်အဲ့ဒီကပြီးတာနဲ့ assess ဆိုတာပေါ့ဆရာတွေကို evaluation assessment ဆိုပြီးတော့လုပ်ခိုင်းတယ်လုပ်ရတာဒီကဌာနကနေပြီးတော့ပေါ့နော်လုပ်ရတယ်လုပ်တဲ့အတွက်ကြောင့်မလို့သူတို့ကကျောင်းသားတွေရဲ့ feedback ကိုအရင်အလေးထားတယ်ကျောင်းသားတွေ feedback အတိုင်းသူဆရာမတွေကိုဟိုအပြောင်းလဲလုပ်ပေးတယ်လုပ်ပေးတယ်အဲ့ဒီအပြင်နောက်ပြီးတော့ဒီ program ရဲ့ညီမတို့ program ရဲ့ director ကိုတိုင်ကဥစားဟာဒီဘာသာရပ်တွေထဲမှာငါတို့ဘယ်ဟာမျိုးကိုထပ်ပြီးတော့တိုးဖို့လိုလဲအကုန်လုံးမေးတယ်ပေါ့နော်ဘယ်လိုအခက်အခဲတွေရှိလဲရင်းရင်းနှီးနှီး တွေ့ပြီးတော့ကိုမေးတယ်
ဆိုတာအချောင်းသားကိုဦးစားပေးတဲ့တင်လာရေးစနစ်ပေါ့
ဟုတ်တယ်အချောင်းသားကအချောင်းသားကိုလည်းဦးစားပေးတယ်သူတို့ဘယ်လိုအခက်ခဲရှိလဲသူတို့ချိန်မှာဟိုလိုက်ရတာအဆင်ပြေလားအဆင်မပြေရင်သူတို့ဘယ်လိုမျိုးကူညီပေးရမလဲအဲ့ဒါအစားအကုန်လုံးကိုပြောရဲဆိုတော့တောင်းသားအနေနဲ့လဲဆရာနဲ့ကိုမစိမ့်တော့ဘူးပေါ့နော်ရင်းနှီးနှီးဆက်ဆံမြန်မာနိုင်ငံမှာတော့ဟိုမြန်မာရဲ့ဒီ culture အတိုင်းတို့ဥစားဆရာမတွေကတော့ respect ပေးတာတော့အကုန်လုံးရှိရပါဒါပေမဲ့တခုခုပြောဖို့ဆိုရင်ဟိုကြောက်ကြအရာပေါ့နော်ဟိုကိုကမှန်နေမော်နဒီဟာကိုဆရာမတင်လိုက်တဲ့ဥစားဒီတစ်ခုကိုဒီဟာတင်းနဲ့တပောင်းလို့တစ်ဆိုတာကိုတင်းနဲ့တပောင်းနှစ်ဆိုတာကိုနှစ်တိုင်းပဲဟောတာဘာဖြစ်လို့အဲ့လိုမျိုးနှစ်ရတာလဲဆိုတာကိုမေးလို့မရဘူးဗောနော
်အဲ့လိုမျိုးဒီလိုမျိုးပညာရေးစနစ်မှာကျောင်းသားတွေရဲ့ပါဝင်မှုတွေပို့ပြီးတော့ရှိလာအောင်လို့ရောင်းလဲမှုတွေမြန်မာနိုင်ငံမှာဆိုလို့ရှင်ဘယ်လိုတွေလုပ်နိုင်မလဲ
ဒီမှာအတိုင်းမှာဒီသမဆက်ကျောင်းမှာတွေ့ရတဲ့ကောင်းတဲ့အချက်ကလေးတွေကဒီမာစတာတက်နေတဲ့ကျောင်းသူကျောင်းသားတိုင်းဒီသူတို့နိုင်ငံကပေါ့နော်ထိုင်းလူမျိုးတွေဒီဆရာမတွေလုပ်နေတဲ့သူတို့ရဲ့စီမံခန့်ခွဲ project တွေရဲ့သူတို့ကဒီစာသင်တာတစ်ခုတည်းတည်းမဟုတ်ဘူးဆရာမတွေရဲ့အလုပ်ကစာသင်တာအပြင်တခြားဟိုသူတို့နိုင်ငံတော်ရဲ့ project တွေလည်းရှိတယ်တခြား private company တွေရဲ့ project တွေလည်းရှိတယ်အဲ့ project တွေပါလုပ်ရတယ်အဲ့ project တွေမှာသူတို့လုပ်ရတဲ့ဟာမှာဒီ master ကျောင်းသားတွေအကုန်လုံးကဆရာမတွေကိုကူခွင့်ရတယ်။ဟိုသူတို့အနေနဲ့ခေါ်တာက research assistant ပေါ့နော် research assistant လို့လို့ရတယ်။ဒါမှမဟုတ်ရင်စာသင်တာဝါသနာပါတဲ့လူဆိုရင်ဒီသင်ကြားတဲ့လက်ထောက်သင်ကြားပေါ့နော် TA လို့ခေါ် teaching assistant လို့လို့ရတယ်။အဲ့လိုမျိုးတွေလုပ်ခွင့်ရှိပါ။အဲ့တော့သူတို့သင်ကနေကကူကဒီကျောင်းသားတွေမှာအတွေ့အကြုံရှိသွားပြီ။ဟိုသူတို့ဆရာမလုပ်ချင်တယ်ဆိုတဲ့ဆန္ဒရှိတဲ့လူကနောက်သူတို့ professor လို့ lecturer လုပ်ချင်တယ်ဆိုရင်ကျောင်းပြီးတာနဲ့ lecturer ကိုရှောက်လို့ရပြီ။အဲ့လိုပဲတခြား research တွေမှာစိတ်ဝင်စားတဲ့လူတွေကအဲ research လုပ်လို့ရပါတယ်အဆင်သင့်ဖြစ်သွားပြီပေါ့နော
်အခုဒီဟိုမြန်မာနိုင်ငံကနေပြီးတော့ပြည်ပမှာထွက်ပြီးတော့ပညာလာသင်နိုင်တဲ့ကျောင်းသားဦးရေဆိုတော့တိတ်နေပါတယ်သူများနိုင်ငံနေနေရှင်ပေါ့နော်နောက်ပိုင်းမှာပို့ပြီးတော့ကျောင်းသားတွေများလာတယ်ဆိုတော့မှနည်းပါသေးတယ်ဆိုတော့မအီဖြူအနေနဲ့ရောဒီလိုနိုင်ငံရဲ့ချာမှာပညာသင်ကြားဖို့ရောက်ဖို့အတွက်ဘလောက်ဒီကိုချိုးပန်းအားထုတ်ခဲ့ရလဲဟိုအခုလာတက်တာရောပညာတော်သင်စုနဲ့လာတက်တာလား
ဟုတ်ကဲ့အဲထိုင်းမှာလည်းပညာတော်သင်စုကဂျာမန်ဖောင်ဒေးရှင်းပေါ့နော် Heinrich Böll Stefan အဲဒီကနေပြီးတော့ပညာသင်စုရပါတယ်အဲအဲ့ပညာသင်စုရဖို့မတိုင်ခင်ကတော့ကိုကတော့ပေါ့နော်ငယ်ဟိုအရင်ကနေကတော့ဒီပညာတော်သင်သွားတဲ့လူတွေကိုအရင်အားချခဲ့တာပေါ့အဲ့လိုအားချခဲ့တဲ့အတွက်ကြောင့်မလဲကိုကလိုအပ်တဲ့ကိုယ့်ဝင်မှာရှိတဲ့လိုအပ်တဲ့မှာအင်္ဂလိပ်စာတို့ကွန်ပျူတာတို့အဲ့ဒီဟာတွေအကုန်လုံးတော့ကိုအနေနဲ့ပေါ့နော်တစ်ဖက်လန်လေးလာကော့ကိုလေးလာရတယ်လေးလာပြီးတော့အဲ့ဒီဟာလေးလာပြီးတော့မှကိုရောက်ချင်တဲ့နေရာကိုကိုဟိုမှာအခုဆိုရင် economics စီးပွားရေးပညာကိုစိတ်ဝင်စားတဲ့အကြောင်းမလို့စီးပွားရေးပညာသူတို့ဒီပညာသင်ဖို့အခွင့်အလမ်းတွေရလာတဲ့အချိန်မှာရှောက်လိုက်တယ်ရှောက်လိုက်တဲ့အချိန်မှာကျောင်းကနေပြီးတော့ကျောင်းကနေပြီးတော့အရင်ဆုံးကျောင်းအောင်ရှောက်ရတာပေါ့ကျောင်းကနေပြီးတော့လက်ခံပြီးတော့မှဒီ scholarship foundation တွေကနေပြီးတော့ interview တွေလုပ်တယ်အဲ့ဒီမှာမှအဲ့လိုမျိုးအစင်းစင်းနဲ့တော့ဖျက်ချော်ခဲ့ရတယ်ပေါ့နော
်စီးပွားရေးနဲ့လာတက်တဲ့ကျောင်းသားတွေရောများသလား
အဲမြန်မာနိုင်ငံကတော့ရှားတယ်မြန်မာနိုင်ငံရှားဆိုညီမအားနှစ်မှာဆိုရင်တနှစ်မြန်မာနိုင်ငံနှစ်ယောက်ပဲရှိရပေါ့နော
်ဘာကြောင့်ရှားတယ်လို့ထင်လဲဘာလို့စီးပွားရေးပညာရပ်မှာတိတ်ပြီးတော့မြန်မာနိုင်ငံကြားရတယ်
အဲ့တော့မြန်မာနိုင်ငံမှာအဲရှိပါတယ်စီးပွားရေးမှာစီးပွားရေးပညာရနဲ့ဘွဲရတဲ့တွေလည်းရှိတယ်။ဒါပေမဲ့သူတို့အဲ့ဒီဟာကိုတက်တာကတချို့ကလည်းဝါသနာပါလူကြတော့တက်တဲ့လူကြတော့သူတို့ဆရာမတွေပဲပြန်လို့ကြတယ်။ကျန်တဲ့လူတွေကဒီစီးပွားရေးပညာရနဲ့ဆိုတော့အပြင်မှာလည်းသူတို့အတွက်အလုပ်ကံခွင့်လန်းမရှိဘူး။အဲ့တော့ဘာပို့ပြီးခေတ်စားလဲဆိုရင်စီးပွားရေးတက်ကတော့မှာပဲဟိုဘောနစည်ရင်းကန်ဘောနကွန်မတ်နဲ့ပြီးတဲ့လူတွေအကောင့်တင်းနဲ့ပြီးတဲ့လူတွေအဲ့ဒီလူတွေကအဲ့တော့သူတို့အိုက်ဟာရပို့ပြီးတော့ demand ကများတယ်လို့များတယ်လို့ဖြစ်နေရပါတော့။နောက်တော့စီးပွားရေးပညာကျတော့စီးပွားရေးပညာရှင်ရဲ့လို့အတိမတ်ပြုခြင်းကခံရတာနည်းတယ်လေမြန်မာနိုင်ငံမှာအခုနောက်ပိုင်းမှာဒါဟို2012နည်းနည်းဟိုအစိုးရဥစားပါတော့ဟိုစစ်အစိုးရကနေပြီးတော့ဒီလိုမျိုးဟိုဒီမိုကရေစီဖော်ဆောင်တဲ့အစိုးရပေါ့နော်အဲ့လိုမျိုးကနေတက်လာတော့မှဒါစီးပွားရေးပညာရှင်ဖြစ်လို့ပါလို့ဆိုတာကြားတော့မြန်မာနိုင်ငံမှာအဲ့လိုမျိုးစီးပွားရေးပညာကိုအားပေးတဲ့အစိုးရကိုယ်တိုင်ကလည်းအားမပေးတဲ့ပြီးအဲ့လိုမျိုးအတိုင်းအဝိုင်းအကုန်လုံးကဘာဖြစ်လို့ဆိုတော့မိဘအတိုင်းဝိုင်းနေရလဲအားမပေးဘူးဆိုတာလေဒီပညာနဲ့ဘွဲရပြင်အလုပ်ရဖို့ဆိုတာမကျိန်းသေးဘူးလေမကျိန်းသေးတော့ဒီမိဘတွေဘယ်သူတွေကလည်းအားမပေးကြဘူးအဲ့တော့ဘာတွေများတော့လဲဆရာဝန်တွေဟာတွေပဲအဓိကမြန်မာနိုင်ငံမှာဖြစ်နေတာကဆရာဝန်ဖြစ်မှအင်ဂျင်နီယာဖြစ်မှအဲ့ဒီကအဲ့လိုဖြစ်ကမှဒီဝင်ငွေကောင်းမယ်တို့အဲ့လိုမျိုးထင်တာပေါ့နော်ဒါပေမဲ့အားကတော့ ये गने दी सियाँ फेम महोबूबनो สีวายปัญญาရှင်ဖြစ်มาสีวายปัญญาဆိုတာကဒီနိုင်ငံအတွက်မဖြစ်နိုင်ငံတစ်ခုမှာสีวายปัญญาဆိုမဖြစ်မနေလို့အပ်တယ်ဘာဖြစ်လို့လဲဒီနိုင်ငံဖွံ့မျိုးတိုးတက်ဟိုတာဒီสีวายပုံမှာပဲလုံးလုံးအခြေခံနေပေါ့နော်အဲ့ဒါကြောင့်လို့สีวายပညာကဒီမှာနိုင်ငံအတွက်နောက်ထပ်ဘောနော်လူငယ်တွေများများကိုလည်းสีวายပညာစိတ်ဝင်စားနေအဲ့ဒီဟာနဲ့ကိုပြန်ပြီးအတုံးချနိုင်အောင်အဲ့လိုမျိုးဖြစ်အောင်လေပေါ့နော်
ไตตรงขึ้นมาเลย
อุดิညီမနိုင်ငံမှာမကြခင်မှာဆိုလို့ရှိရင်ဟိုအပြောင်းလဲတွေမြင်ရတော့မဲ့အခြေအနေတွေရှိနေတာပေါ့เนาะဟိုရွေးကောက်ပွဲမှာအနေဒီပါတီကလည်းအနိုင်ရသွားတယ်အစိုးရတက်ဖြစ်လာတော့မယ်ဆိုတော့ဒီအစိုးရတက်လက်ထက်မှာရောဒီစီးပွားရေးနဲ့ပတ်သက်ပြီးတော့အပြောင်းလဲတွေဘယ်လောက်ထိလုပ်နိုင်လိမ့်မယ်လို့မျှော်လင့်ထားလဲ
စီးပွားရေးနဲ့ပတ်သက်လို့ပေါ့เนาะနိုင်ငံရဲ့စီ
ချမှတ်ထားတဲ့မူဝါဒတွေကလည်းဒီအဲစီးရင်လေသမားတွေကိုပို့ပြီးတော့လေသမားတွေရဲ့ဟိုကအဲစာဝနေရင်အကုန်လုံးစီးပွားရေးပညာကိုပို့ပြီးတော့ဟိုလှုပ်ဖွေးမျိုးတက်တက်အောင်လှုပ်ပေးမယ်အဲအဓိကလိုအပ်တဲ့အခြေခံအဆောက်အုံတွေကိုလည်းတေချာပြန်ပြီးတော့တေချာပြန်ပြီးတော့မနော်သူတို့နေနေပြန်ဟိုပညာရေးစီးပွားရေးပညာရေးကျန်းမာရေးအဲ့ဒီဟာတွေမှာလည်းပြန်ပြီးပြုပြင်မယ်ပြီးအဓိကဖြစ်နေတဲ့ဟိုခြားစားမှုတွေလက်စားမှုတွေအဲ့ဒီဟာတွေကိုပြုပြင်မယ်ဆိုတော့အပေါ်လုံးအဖက်ဘက်ကနေပြုပြင်လာပြီးတဖြည်းဖြည်းနဲ့တော့ဟိုမြန်မာနိုင်ငံကလည်းဒီအာရှမှာပါဟိုထိတ်တန်းရောက်နိုင်တဲ့နိုင်ငံတစ်နိုင်ငံအနေနဲ့ဖြစ်ဟိုအချိန်ချင်းပါပေါ့နော်ဖြစ်လာမှာလို့မျှော်လင့်ပါတယ
်စီးပွားရေးပညာရှင်တွေပို့ပြီးတော့မွေးထုတ်ပေးဖို့လိုတယ်လို့ဟောထင်လား
ဟုတ်အဲအဲ့ဒါတော့လိုတာပေါ့မှာစီးပွားရေးပညာရှင်များပို့ပြီးနောက်ပြီးစီးပွားရေးပညာများလိုရတယ်လို့စီးပွားရေးပညာရက်ကိုလူငယ်တွေကအရေးပါအကြောင်းကိုလည်းပို့ပြီးတော့သိအောင်လို့ဟိုလူဟိုပါပေါ့နော်လှုပ်ဆောင်ပေးရမှာပေါ့နော်မစီးပွားတက္ကသိုလ်ကဆိုလဲစီးပွားရေးတက္ကသိုလ်မှာဒီစီးပွားရေးပညာရက်ကဘလို့အရေးပါအကြောင်းစီးပွားရေးပညာရက်ရဲ့နိုင်ငံအပေါ်မှာအသုံးချနိုင်မှုတွေကိုလူငယ်သူတွေပို့ပြီးတော့သိအောင်လုပ်နိုင်မယ်လုပ်နိုင်ရမှာပေါ့နော်အဲ့ဒါမှပဲစီးပွားရေးပညာရှင်ရတယ်ပို့ပြီးထွက်လာမှာ
ဆိုတော့အနေဒီအစိုးရဖွဲ့လာလို့ရှင်ဒါလူလာတဲ့အစိုးရတရက်ဖြစ်လာနိုင်မယ်လို့ထင်သလားဒီအစိုးရနောက်ပိုင်းမှာရောဒီမြန်မာနိုင်ငံဒီပညာရေးစနစ်အပြောင်းလဲလူငယ်တွေအတွက်လူငယ်တွေကိုပို့ပြီးတော့လူငယ်တွေဘဝကိုတိုးတက်ရတိုးတက်ကြအောင်ပို့ပြီးတော့လုပ်ပေးနိုင်မယ်ဘလို့ခွင့်လန်းနေပို့ပြီးတော့ရှိလာနိုင်မယ်လို့မျှော်လင့်တယ်လဲကိုယ့်ရဲ့မျှော်လင့်ချက်ကလေးပေါ့နော်နောက်အစိုးရတဲ့လက်ထက်မှာလူငယ်တွေအတွက်ဘာတွေမျှော်လင့်နိုင်မလဲ။ဟု
တ်။အဲ့ဒါလည်းလူငယ်တွေအနေနဲ့ပို့ပြီးတော့ဒီတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးတွေမှာပါဝင်လာနိုင်မယ်။ပြီးရင်နိုင်ငံတကာဘာလို့ဆိုတော့ဒေါအောင်ဆန်းစုကြည်ဆိုတာဒီကဘာကအကုန်လုံးအသိအမှတ်ပြုရတဲ့တကယ်ဟိုခေါင်းဆောင်ကောင်းပေါ့ဆို။အဲ့တော့ကဘာကနေလဲဒီမြန်မာနိုင်ငံအတွက်လိုအပ်တဲ့ပေါ့နော်သူတို့အကူအညီအထောက်ပံ့နေလဲပြီးမယ်။အဲ့တော့လူငယ်တွေနေနဲ့လဲပို့ပြီးတော့တခြားနိုင်ငံတွေမှာပညာရေးပေါ့နော်အဓိကအဖြစ်ပညာရေးတွေသူတို့ဒီလိုမျိုးအလုပ်တင်နေဟိုမနော် fellowship program တွေမှာပို့ပြီးတော့ပါဝင်နိုင်မယ်။အဲ့ဒါကြောင့်မလို့လူငယ်တွေနဲ့အခုခေတ်ကအခွင့်အလမ်းတွေရတော့လာတော့မယ်။ဒါပေမဲ့ကိုယ့်စီမှာဟိုပညာရဲ့အပြင်အစင်းသင်းဖြစ်နေပို့ပြင်ဆင်ထားဖို့ပဲလိုတယ်ပေါ့နော်။ပြင်ဆင်မထားရင်တော့တခြားနိုင်ငံတခြားလူတွေနဲ့ရင်မောင်တမ်းမှုဆိုတာကဟိုကိုကအမြဲတမ်းနောက်ကျနေမယ်။အခုနောက်ပိုင်းဆိုရင်ပေါ့နော်ဒီငယ်NLD အစိုးရလည်းတက်လာတော့မယ်ဆိုရင်ကိုကရွေးချယ်ထားတဲ့အစိုးရလည်းဖြစ်သွားပြီအဲ့တော့ကိုရွေးချယ်ထားတဲ့အစိုးရအတွက်ကောကိုကိုတိုင်းကိုနိုင်ငံအတွက်ကိုလူမျိုးအတွက်ကောပို့ပြီးတော့ဟိုတိုးတက်ရှင်နေဆိုရင်ကိုကိုတိုင်းကနေပြီးတော့စပြီးတော့ပြောင်းနေပြီးတော့စူးစမ်းနေခြင်းနဲ့လူငယ်တွေကိုလည
်းအခွင့်လမ်းနေရာတော့ပို့ရှိလာမယ်လို့ပြောလဲနေပေါ့ကျေးဇူးကြားတင်ပါတယ်မဲ့ကြီ
းကျေးဇူးတင်ပါတယ်ပေါ့ဖြစ်ရတယ
မကင်ဖြူတွေတင်ဆက်တဲ့မြန်မာဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအစီအစဉ်နောက်ပိုင်းမှာမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကဘာတလွားထူးခြားစံပြစတာတွေကိုနားဆင်ရဖို့ရှိပါတယ်လိုင်းနူမီတာ32 40 50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မဆန်တော်ကြိမ်မနေ့6နိုင်ခွဲရှိပါပြီ view american တန်ရဲ့တင်းလာနေမနေ့ခင်းစီစဉ်တွေကိုမနေ့9နိုင်အထိလိုင်းလိုမီတာ30နဲ့40 50နဲ့လိုင်းလာ190တို့ကနေဆက်လက်တင်ဆက်သွားပါမယ်အခုဒုတိယနိုင်ခွဲအစီအစဉ်မှာတော့မြန်မာပြည်မှာပေးစာများကဘာတော်လွားထူးခြားဆန်းပြသတင်းအစီအစဉ်နဲ့အတူဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မှာတော့
အလုံးသိကြပြီဖြစ်တဲ့အတိုင်းအစိုးရနဲ့တပ်မတော်ဟာ NCA စာချုပ်မှာလက်နက်ကိုင်တိုင်းသာအဖွဲ့တွေအလုံးရေးထိုးဖို့သဘောမတူပါဘူးကိုက
မကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့မအေးတန်တာကျော်တင်ဆက်မဲ့မြမပီမှပေးစာများအစီအစဉ်ကိုနားဆင်နေပါပြီ
လာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြည့်ပေးပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ပထမအဦးဆုံးဖော်ပြပေးမယ့်သောရရှင်ရဲ့အစာကတော့ကိုအေးဝင်းရဲ့အစာဖြစ်ပါတယ်။ VOE ကိုသူနားဆင်လာခဲ့တာ10နှစ်သားလောက်တည်းကပါဆိုပြီးတော့ဒီသောရရှင်ကရေးထားပြီးတော့အဲ့ဒီခါလည်းနားဆင်ခဲ့တယ်ဆိုပေမဲ့အစာကတော့အခုမှအရေးပြစ်တယ်ဗျာ။ဥထောင်းတို့လက်ထက်ကလေးကအစီအစဉ်တွေကိုနားဆင်ပါတယ်အစီအစဉ်အားလုံးဒီပါကိုကြိုက်ပါတယ်ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတော့ပို့ပြီးတော့သဘောကျပါတယ်တဲ့ခေကိုထင်ဟပ်စေတဲ့အစီအစဉ်တစ်ခုလို့ပြောရင်လည်းရမယ်ထင်ပါတယ်ဝင်ပြီးတော့လည်းဆွေးနွေးကြပါတယ်ဆိုပြီးတော့ဒီသောရရှင်ရေးလာပါတယ်ဟုတ်ကဲ့ဒီသောရရှင်ကကြောက်ပတောင်းကဖြစ်ပါတယ်သူရဲ့ cell phone number ကိုလည်းထည့်ပေးလိုက်ပါရနော်ဟုတ်ကဲ့ပါဓာတ်ရိုက်လေလိုင်းအစီအစဉ်မှာဝင်ပြီးတော့ဆွေးနွေးကြတယ်ဆိုရင်တော့ကျမတို့ဓာတ်ရိုက်လေလိုင်းအစီအစဉ်ဒီမှာဘာတွေဆွေးနွေးမလဲဆိုတာတင်ကြပြီးတော့ဟိုအပတ်စဉ်ကြီးညာရပါရဲ့နော်ဆိုတော့ကိုအေးဝင်းအနေနဲ့ဒီဓာတ်ရိုက်လေလိုင်းအစီအစဉ်ကြီးညာတာကိုကြားလို့အဲ့ဒီအစီအစဉ်ရဲ့ဟိုဆွေးနွေးမယ့်အကြောင်းအရာကိုလည်းသဘောကျလို့ဝင်ပြီးတော့ဆွေးနွေးကြတယ်ဆိုရင်တော့ကျမတို့စီကိုဟိုအီးမေးလ်လေးတစ်ချက်ပဲဖြစ်ဖြစ်ပို့ပေးပါရှင်အဲ့ကြောင့်ကျမတို့တယ်လီဖုန်းခေါ်ပါမယ် VOA အစီအစဉ်တွေကိုအခုလိုမျိုးနှိမ့်ရှေလာများနားထောင်ပြီးတော့အားပေးလာခဲ့တယ်ဆိုလို့ကျေးဇူးအထူးတင်ပါတယ်ရှင်ကိုကျော်ကျော်ဆိုရင်သောရရှင်ကတော့သတင်းနဲ့ဆိုင်တဲ့ internet line တွေအခက်အခဲဖြစ်လို့ပါဆိုပြီးတော့စာတို့လေးရေးလာပါတယ်။လူတို့အနေနဲ့ရရှိလာတဲ့သတင်းတွေကိုပေးပို့ရင်ဒီထက်အစီအစဉ်ကောင်းတွေထုတ်လွှင့်ပေးဖို့အကြံပြုချင်ပါတယ်။ဒီသောရရှင်က internet အသုံးပြုနည်းကိုအစီအစဉ်တစ်ခုအနေနဲ့ထုတ်လွှင့်ပေးဖို့အကြံပြုလိုက်ပါတယ်။ဟုတ်ကဲ့ပါဒီသောရရှင်ပြောတဲ့ဒုတိယအကြောင်းကိုတော့ကျွန်မသဘောပေါက်ပါတယ်။ပထမအကြောင်းမှာတော့လူတို့အနေနဲ့ရရှိလာတဲ့သတင်းတွေပေးပို့ရင်ဒီထက်အစီအစဉ်ကောင်းတွေထုတ်လွှင့်ပေးဖို့အကြံပြုချင်ပါတယ်ဆိုတာဘယ်လိုမျိုးလဲဆိုတာဥပမာပြောပြပေးရင်တော့ကျမတို့နားလေသဘောပေါက်ဖို့လွယ်မယ်ထင်ပါရဲ့เนาะအခုလောလောဆယ်တော့သောရရှင်တောင်းဆိုချင်တာဘာလဲဆိုတာသိချာသဘောမပေါက်ပါဘူးအင်တာနက်အသုံးပြုနည်းကိုအစီအစဉ်တစ်ခုအနေနဲ့ထုတ်လွှင့်ပေးဖို့အကြံပြုပါတယ်ဆိုလို့အင်တာနက်အသုံးပြုနည်းကကွန်ပျူတာရှင်းမှာထိုင်မနေဘူးဆိုရင်တော့အဲ့ဒီအကြောင်းကိုလေလိုင်းပေါ်ကနေသင်ရန်စာထုတ်လွှင့်ပို့ချပေးဖို့တော်တော်လေးကိုခက်ခဲပါလိမ့်မယ်เนาะမဖြစ်နိုင်ဘူးလို့ပဲပြောရပါမယ်ရှင်internet 3 month 3 ni ga raw di ni set ya lu re si ga pya pe yin ne be 3 yin ne internet ga tet twa ra ga mya ba de ho lo tin nan ni raw shi ba de shin da ba me le ho kuna jama pyo twa de lo be computer shi ma internet shi raw ma te cha let twe thain pi raw tin pya raw ma a sin pye ma phit ba de shin ဒီစနေကိုနားဆင်ကြည့်ရှုအားပေးပြီးစာရေးလာတဲ့သောရရှင်တယောက်ကတော့ Facebook က VOA စာမျက်နှာပေါ်မှာစာရေးလာတာဖြစ်ပါတယ်။သူကကျွန်တော်တို့တင်ဆက်ပေးတဲ့ကဘာတလွားခေးသွားအစီအစဉ်ကိုကြည့်ရှုပြီးတော့အခုလိုစာလေးရေးလာတာပါ။ VOA အခုအမများခင်ဗျာတဲ့တခုလောက်တောင်းဆိုချင်ပါတယ်။ VOA ရဲ့တင်ဆက်မှုမှာကဘာတလွားခေးသွားကဘာဘောကအထင်ပေါ်ကျော်ကြားတဲ့နေရာကြီးခေါ်သွားပေးတဲ့အစီအစဉ်မှာဖျောက်ပွင့်ရတဲ့နေရာကိုရောကျေးဇူးပြုပြီးတော့ခေါ်သွားပေးပါလို့ဒီသောရရှင်တောင်းဆိုလာပါတယ်။သောရရှင်ကိုပို့ဖြစ်ပါတယ်ရှင်။ဟုတ်ကဲ့အစီအစဉ်တင်ဆက်ပေးတဲ့မဆုမြတ်မုံကိုပြောလိုက်ပါမယ်နော်။ကျော်နိုင်ဆိုတဲ့သောရရှင်တယောက်ကလည်းစာရေးပြီးတော့သူသိချင်တာတခုကိုမေးလာတာပါ။
အကြံပြုလို့ဆိုတော့အခုလို VOA ကသတင်းပေးပို့မှုရဲ့ဓာတ်ရိုက်ကြည့်လို့လည်းရနေပြီအတန်ဖိုင်လဲနားဆင်နေရလို့ကျွန်တော်အရန်ကျေးဇူးတင်ပါတယ် တစ်ချိန်လုံးရေဒီယိုနဲ့နားထောင်ရတဲ့ဒုက္ခတစ်ခုတော့လွတ်မြောက်သွားပါပြီ။အရင်တုန်းကလိုမနဲ့ညအချိန်ကိုထိုင်ဆောင်စရာမလိုတော့လို့ပိုတော့ကောင်းပါလေဗျာ။အခုဟာတခုမရှင်းတာက www.voanews.com ပြီးတော့ဘာရိုက်ရမယ်မသိတဲ့ပြဿနာပဲကြံပါတော့တယ်။ဒါလည်းအဆင်ပြေရင်ကူညီပါအောင်လို့မြစ်တာရက်ခံပါတယ်။ဒီနေရာကနေမြန်မာပြည်ကသတင်းတွေပို့လို့ရတယ်ဆိုတော့အဆင်ပြေတာပေါ့ဗျာ။ VOA ဝိုင်းတော်သားများအားလုံးကျန်းမာစေကြောင်းဆုတောင်းပါတယ်။မင်္ဂလာရှိတဲ့နေ့လေးတွေဖြစ်ပါစေဗျာ။
ဟုတ်ကဲ့ပါဒီကိုကျော်နိုင်ကိုဖြစ်ကြားပေးရမယ်ဆိုရင်တော့ www.voanews.com အဲ့ဒီလိပ်စာရဲ့အနောက်မှာ slash အင်္ဂလိပ်လိုဆိုရင် slash မြန်မာလိုဆိုရင်တော့မြင်းဆောင်လေးကိုပြောတာပါအဲ့မြင်းဆောင်လေးကိုရိုက်လိုက်ပြီးတော့မှ Burmese B-U-R-M-E-S-E လို့ရိုက်လိုက်တဲ့အခါမှာကျမတို့ရဲ့ internet ပေါ်က VOA website ကိုရောက်နိုင်ပါတယ်ရှင်အဲ့ဒါကိုပြောတာပါလိပ်စာအပြည့်စုံက voanews.com/burmese ဖြစ်ပါတယ်အခုလိုမျိုးအီးမေးလ်ကနေစာရေးပြီးတော့ဆက်သွင်းရင်လည်းအဆင်ပြေပါတယ်เนาะ VOE ကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။နောက်ပိုင်းမှာတော့တော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားပါမယ်။အခုတော့တော်ရရှင်တွေကိုအနောက်တိုင်းဒေလီတပုတ်နဲ့ဖြောပြေးပေးကြပါတယ်။ Richard Bladen သိဆိုထားတဲ့ဒီသတင်းလေးကို2015 February လကစတင်ထုတ်ဝေဖြန့်ချီတာဖြစ်ပြီးတော့လူများအားပေးမှုရတဲ့သတင်းဖြစ်ပါတယ်။သူရဲ့ဘဝမှာကြုံခဲ့ရတဲ့မအောင်မြင်မှုတွေထိခိုက်နင်းနာမှုတွေကြားကဇွဲမလျှော့ဘဲနဲ့ဆက်ပြီးတော့စ조사နိုင်မှုရည်ရွယ်ချက်နဲ့ Defy Song ဇွဲမလျှော့တဲ့조사ဆိုတဲ့သတင်းလေးရေးဆက်တာဖြစ်တယ်လို့တေးရီသူ Richard Bladen ကပြောထားတာပါစိတ်သက်ခွန်အားပေးစွမ်းနိုင်တဲ့ဒီသတင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော် Like a small boat on the ocean sending big waves into motion Like how a single word can make a heart open I might only have one match But I can make an explosion And all those things I didn't say Were wrecking balls inside my brain I was screaming loud tonight Can you hear my voice this time? This is my fight song Take back my life Richard Bladen သီဆိုထားတဲ့ Fight Song ဆိုတဲ့သင်းကိုနားဆင်ခဲ့ကြရတာပါ။နောက်ပိုင်းမှာတော့မွေးနေ့တေးလက်ဆောင်မြန်မာသင်းလေးတစ်ပုတ်နဲ့ဆက်ပြီးတော့ဖြောပြေးပေးဦးမှာဖြစ်ပါတယ်။အခုဆက်ပြီးတော့တော်ရရှင်တယောက်ရင်ဖွင့်လာတဲ့စာကိုဆက်ပြောပြခြင်းပါတယ်ရှင်။လိုင်းကမာရွတ်အင်းစိန်လမ်းမနပေနေထိုင်ကြတဲ့နားမခံနိုင်ကြတဲ့တော်ရရှင်များဆိုတဲ့တော်ရရှင်ရဲ့စာကိုဖော်ပြပေးပါမယ်။ဒီတော်ရရှင်က
မနက်၈နာရီကနေည၈နာရီထိရန်ကုန်နဲ့ရင်ကျော်ပိတ်ဆို့တာအများအသိပါခင်ဗျာ။ရင်ကျော်ပိတ်တာနဲ့ရင်မောင်းအများစုကသူတို့ရဲ့စိတ်ဖိစီးမှုကိုထွက်ပေါက်ရှာကြတဲ့အနေနဲ့ကောင်းကောင်းနဲ့တီးကြပါတယ်။ဟိုနေ့တီးကြတာကိုပြည်လန်းကဘာအေးဖျားလန်းလိုလမ်းကျယ်တွေမှာထက်အင်းစိန်လန်းကန္နာလန်းစတဲ့လူနေတိုက်တန်းတွေနဲ့ကပ်နေတဲ့လမ်းတွေနဘေးမှာနေထိုင်ကြတဲ့ပြည်သူတွေနားမခံတော့အောင်နေ့စဉ်ခံစားနေကြပါတယ်။ကာကြီးကားငယ်ဘောင်းစုံရဲ့ဒေါသတကြီးတီးကြတဲ့ဟွန်းတန်တွေဟာအလွန်ပဲစိုးပါတယ်။ အိန္ဒိယအရှေ့တောင်အာရှနိုင်ငံတွေမှာနဲ့တခြားကမ္ဘာနိုင်ငံတွေရဲ့မြို့ပြတွေမှာကားဟုံးကိုအဆက်မပြတ်တီးကျန်သလိုတီးခွင့်မပြုပါဘူး။ကျွန်တော်တို့မြန်မာနိုင်ငံသားရိုင်းဆိုင်တဲ့အပြုအမူကိုနိုင်ငံတော်ကခွင့်ပြုထားသလိုဖြစ်နေပါတယ်ဗျာ။ဒါကိုသက်ဆိုင်ရာမှာသိရှိအောင်တင်ပြပေးရပါခင်ဗျာ။
ကောင်းနေတီလုံလုံလမ်းမင်းမှာနေထိုင်နေကြတဲ့အိမ်တွေနားမခံနိုင်အောင်ဖြစ်ရပါတယ်ဆိုပြီးတော့ဒီတော်ရရှင်စာရေးပြောလာပြီးသူတို့အခက်အခဲကိုကိုချင်းစာကြည့်ကြပါဆိုပြီးတော့ပြောလာတာဖြစ်ပါလိမ့်ရှင်။၆မြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကအငိမ့်သားဝန်ထမ်းတွေပင်ဆင်လာတာမရရှိတဲ့ကိစ္စကိုပြောပြခြင်းမှာတယ်ဆိုပြီးတော့၆မြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကအငိမ့်သားဝန်ထမ်းတူဖြစ်တဲ့ဦးလှမြင့်တန်းစာရေးလာတာဖြစ်ပါတယ
်။ကျွန်တော်တို့၆မြို့နယ်ထွေထွေရုံးမှာတပည့်ငိမ့်စားယူထားတဲ့ဝန်ထမ်းရှိဦးရှိပါတယ်။အသက်ရွယ်လိုက်2လကနေ8လအထိကြာမြင့်မှာဖြစ်ပေမဲ့ပင်စင်လာစာခန်းစားဝင်မရရှိသေးပဲတချို့သေဆုံးတချို့လေဖြတ်တချို့လည်းကျန်းမာရေးချို့တဲ့ဖြစ်နေကြပါတယ်။လက်ရှိဝန်ထမ်းတွေလာစာတိုးနေချိန်မိမိတို့ငိမ့်စားယူပြီးဝန်ထမ်းများအနေနဲ့ရရှိမဲ့ပင်စင်လာစာကိုအားကိုးရတော့မှာဖြစ်တာကြောင့်အငိမ့်စားလာစာများအမြန်ရရှိနိုင်အောင်သက်ဆိုင်ရာကနေငှက်ညာထောက်ထားသောအပြင်ဆောင်ရွက်ပေးသင့်ပါကြောင်း VOA ကနေတဆင့်တင်ပြခြင်းပါတယ်ခင်ဗျာ။
ပင်စင်ယူပြီးကမှအရင်တော့လောက်ခဲ့တဲ့လောက်ခလာစာတွေအတွက်ပြန်ပြီးတော့အစိုးရကပြန်ထောက်ပံ့တဲ့အငိမ့်စာလာစာတွေကိုအားကိုးနေရမယ့်သူတွေအတွက်လည်းထည့်သွင်းပြီးတော့ဖြည့်ဆင်းပေးပါဆိုပြီးတော့ဒီသရရှင်အငိမ့်စာဝန်ထမ်းဦးလှမြင့်တန်း VOA ကတစင်ပန်ကြားလာပါတယ်။ရှင်ဖွင့်လာတဲ့သရရှင်ရဲ့အစာတွေကိုဒီမှနေရချင်ပါတယ်။ဒီတောက်လာတဲ့သရရှင်တွေကိုလည်းနောက်ပိုင်းမှာဆက်ပြီးအလှည့်ပေးပါမယ်ရှင်။ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။တေးတောင်းလာတဲ့သောရရှင်တရက်ကိုအလှည့်ပေးကြပါတယ်။ရွှေတိုးမောင်ဆိုတဲ့သောရရှင်ကညောင်လေးပင်မြို့နယ်လက်ပံဘူးရွာကအမေအဖေနဲ့ညီကိုမောင်နှမတွေအားလုံးနားဆင်ဖို့အတွက်တခြင်းလေးတစ်ပုဒ်တောင်းဆိုခြင်းပါတယ်။ဆိုပြီးတော့အစိုးရထုတ်ရင်တဲ့ကျယ်ရီစုံနဲ့ညတခြင်းလေးထုတ်လွှင့်ပေးပါတယ်။ကျွန်တော်အဝေးတနေရာမှာတာဝန်ထမ်းဆောင်နေလို့ဒီတခြင်းလေးကိုတောင်းရခြင်းဖြစ်ပါတယ်။ဆိုပြီးတော့သောရရှင်ရွှေတိုးမောင်ရေးလာပါတယ်။ဟုတ်ကဲ့ဒီတော့ဒီသောရရှင်တောင်းထားတဲ့တခြင်းလေးပဲဒီတစ်ပတ်ထုတ်လွှင့်ပေးကြပါရနော်အဝေးတနေရာမှာတာဝန်ထမ်းဆောင်နေတဲ့ရွှေတူမောင်ရဲ့မိဘညီကိုမောင်နှမတွေအားလုံးနားဆင်ဖို့တောင်းဆိုထားတဲ့သူ့ရည်တဲ့ကျေရီစုံနဲ့ညဆိုတဲ့တခြင်းလေးကို VOA တိချစ်သောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်
ညိုညိုလောင်းလေးတနေစင်ဆောင်နေတယ်မျောလင်းခြင်း
တဲ့ခြေစုံနဲ့ညဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်သောရရှင်ရဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေအိမ်ပြန်ခြင်းမိမဲ့အပီးဆုံးနာအိမ်မရှိရင်းနေ
မေတ္တနာကြောတင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုတော့ပြည်တွင်းသတင်းသုံးသက်ချက်ကိုကြားရပါမယ်။သတင်းစာဆရာဦးစီသူအောင်မြတ်ကအစိုးရဦးဆောင်အခေါင်ထဲပေါ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်သုံးသက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်မှာဆွေးနွေးထားပါတယ်။ VOA မတ်အင်ဂျင်နီယာကကုညီတင်ဆက်ထားတာပါခင်ဗျာ
။အခုဆိုရင်ဒီကောက်ပွဲကြီးပြီးသွားလို့အနိုင်ရပါတီဆိုတာပေါ်ပေါက်လာပါပြီ။နောင်ဖွဲ့စည်းမဲ့လွှတ်တော်နဲ့အစိုးရအဖွဲ့ဘလို့ပုံပန်းတန်ရှိမလဲမှန်းဆနိုင်ပါပြီ။လွယ်လွယ်ပြောရရင် NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလွှမ်းမိုးမဲ့လွှတ်တော်နဲ့ NLD ကဖွဲ့စည်းမဲ့အစိုးရအဖွဲ့ပါ။ဒီလွှတ်တော်နဲ့အစိုးရအဖွဲ့ဟာလက်ရှိလွှတ်တော်နဲ့အစိုးရအဖွဲ့စီကနေတိုက်ပီရဲ့လုပ်ငန်းဆောင်တာကိစ္စအဝဝကိုလွှဲပြောင်းရယူဆက်ခံပါလိမ့်မယ်။အဲ့ဒီထဲမှာလက်နက်ကိုင်တိုင်းသားတွေနဲ့ငင်းချမ်းကြီးတိဆောက်ရေးကိစ္စလည်းပါဝင်ပါတယ်။ငင်းချမ်းကြီးအကောင့်ထဲဖော်မှုနဲ့ပတ်သက်ပြီးသမရဦးသိန်းစင်အစိုးရလက်ထက်အကောင့်ထဲဖော်နေတာဘယ်အထိခီးရောက်နေပြီလဲလက်ရှိဘာမှနေတယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်တကယ်တော့သမရဦးသိန်းစင်အစိုးရလက်ထက်တည်ရင်းငင်းချမ်းကြီးလုပ်ငန်းတွေကိုလွယ်လွယ်ကူကူအကောင့်ထဲဖော်နိုင်ခဲ့တာမျိုးတော့မဟုတ်ပါဘူးတက်မတော်ကကြောထောက်နောက်ကံပြုထားတဲ့အစိုးရအဖွဲ့ဖြစ်ပေမဲ့လက်နက်ကင်တိုင်းရင်းသားတွေနဲ့ညှိနှိုင်းတဲ့အခါကိုယ်စိတ်တိုင်းကျဆုံးဖြတ်အကောင့်ထဲဖော်လို့ရခဲ့တာမျိုးလည်းမဟုတ်ပါဘူးညသောအဖြစ်တက်မတော်ရဲ့သဘောထားကိုရယူပြီးမှအကောင့်ထဲပေါ်လို့ရခဲ့တာပါအစိုးရဟာလက်နက်ကင်တိုင်းရင်းသားတွေနဲ့အပေးယူလို့ဆွေးနွေးညှိနှိုင်းနေဆိုတာထက်တက်မတော်နဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေအကြားသဘောတူညီချက်တွေရအောင်ဂျားခန့်ညှိနှိုင်းပေးရတဲ့အဖွဲ့သဘောမျိုးပို့ဆောင်တာတွေ့ကြရပါတယ်အားလုံးသိကြပြီးဖြစ်တဲ့အတိုင်းအစိုးရဟာငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ပထမအဆင့်အပြည့်ရဲ့သဘောတူညီမှုရရေးဒုတိယအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့မူပေါင်းရေးဆွဲရေးတတိယအဆင့်နိုင်ငံရေးဆွေးနွေးပွဲကြီးကျင်းပပြီးညှိနှိုင်းအဖြေရှာရေးစထုတ်ထအဆင့်နိုင်ငံရေးဆွေးနွေးပွဲကြီးကနေပေါ်ပေါက်လာတဲ့သဘောတူညီချက်ကိုလွှတ်တော်မှအတည်ပြုချက်ရယူဖွဲ့စည်းပုံပြင်ရေးဆိုတဲ့မူကိုကင်ဆွဲအကောင့်ထဲပေါ်ခဲ့ပါတယ်ဒီလုပ်ငန်းစဉ်တွေကိုတိုင်းသားတွေဘက်ကလည်းသဘောတူပါတယ
်ပထမအဆင့်တိုင်းပြည်လုံးဆိုင်ရာအပြည့်အစာချုပ် NCA တခုရဖို့ညှိနှိုင်းကြပါတယ်ပရမအစိုးရဘက်ကတင်ပြတဲ့မူကြမ်းတိုင်းသားတွေဘက်ကတင်ပြတဲ့မူကြမ်းနှစ်ခုရှိခဲ့ပါတယ်။နောက်ဆုံးတိုင်းသားတွေတင်ပြတဲ့မူကြမ်းကိုအခြေတည်ပြီးအစဉ်အဆက်ညှိနှိုင်းဆွေးနွေးပြီးမှလက်ရှိ NCA စာချုပ်ကိုရလာတာပါ။ဒါနဲ့ပတ်သက်ပြီးအစိုးရငြိမ်းချမ်းရေးအကောင့်ထဲဖော်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌဝန်ကြီးဦးအောင်မင်းပြောတာမှန်ပါတယ်။အားလုံးသဘောတူတဲ့တမိုင်းမှာမရှိခဲ့ဘူးသေးတဲ့ဒီ NCA စာချုပ်ကိုသူတို့တွေလွယ်လွယ်ကူကူရခဲ့တာမဟုတ်ဘူးဆိုတာပါ။ပြဿနာက NCA ကိုသဘောတူပြီးလက်မှတ်ရေးထိုးတော့မယ်ဆိုတော့မှစတာပါ။အားလုံးသိကြပြီးဖြစ်တဲ့အတိုင်းအစိုးရနဲ့တက်မတော်ဟာ NCA စာချုပ်မှာလက်နက်ကိုင်တိုင်းသားအဖွဲ့တွေအားလုံးရေးထိုးဖို့သဘောမတူပါဘူး။ကိုကန့်တောင်းပလောင်နဲ့ရခိုင်အေအေတပ်ဖွဲ့တွေကိုခြံလှတ်ထားလို့ပြီးအထူးသဖြင့်ကိုကန့်တပ်ဖွဲ့ကိုလက်မှတ်ရေးထိုးမှုမှာမပါဝင်စေလိုပါဘူး။ဒါကို KIA နဲ့လက်နက်ကိုင်အဖွဲ့တချို့ကသဘောမတူပါဘူး။ KNU, RCSS, SSA တောင်ပိုင်းရှမ်းပြည်တပ်မတော်အပါအဝင်၈ဖွဲ့ကသဘောတူပါတယ်။ဒီလိုနည်းနဲ့အစိုးရဟာ NCA ကိုလက်နက်ကင်၈ဖွဲ့နဲ့ပဲလက်မှတ်ရေးထိုးလိုက်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဆက်အကောင့်ထဲပေါ်ပါတယ်။ဒီလိုငြိမ်းချမ်းရေးလုပ်ငန်းအကောင့်ထဲပေါ်နေတဲ့အချိန်မှာပဲရှမ်းပြည်နယ်နဲ့ကချင်ပြည်နယ်မှာတိုက်ပွဲကြီးတွေဆက်ဖြစ်နေတာကတော့အားလုံးသိပါ
။ NCA လက်မှတ်ထိုးပြီးအကောင့်ထဲပေါ်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကတော့နှစ်ပိုင်းကွဲသွားပါတယ်။ပထမတစ်ပိုင်းကတော့စီရေးဆိုင်ရာကိစ္စရပ်တွေဖြစ်ပြီးအစိုးရတက်မတော်နဲ့လက်နက်ကင်တိုင်းရင်းသားတွေနှစ်ဖက်ပဲညှိနှိုင်းပြီးလုပ်ရတဲ့ကိစ္စပါ။အဲ့ဒီအပိုင်းမှာ NCA စာချုပ်အရာနှစ်ဖက်လေးစားလိုက်နာရမယ်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာစီရင်စည်းကမ်းများနဲ့စစ်ဖက်ဆိုင်ရာကျင့်ဝတ်များဆိုတာမျိုးကိုညှိနှိုင်းနိုင်ခဲ့ပါတယ်။ ပြောရရင်နှစ်ဖက်လက်နက်ကင်တပ်ဖွဲ့တွေအကြားနောက်ထပ်ပြစ်ခတ်တိုက်ခိုက်မှုတွေမဖြစ်ပွားအောင်လုပ်နေကြတဲ့အပိုင်းမှာအောင်မြင်မှုတွေရနေပြီးထိတွေ့တိုက်ခိုက်မှုတွေလည်းမကြားရသလောက်ဖြစ်နေတဲ့အခြေအနေပါပြဿနာတက်တာကတော့နိုင်ငံရေးနဲ့သက်ဆိုင်တဲ့အပိုင်းမှာပါ NCA စာချုပ်မှာအပြစ်ခတ်ရတဲ့ကိစ္စတွေတင်မကရှစ်ဆက်လုပ်ရမယ့်နိုင်ငံရေးဆိုင်ရာလုပ်ငန်းစဉ်တွေကိုအချိန်နဲ့တကွတိတိကျကျဖော်ပြထားပါတယ်ဘလောက်အကြာမှာမူပေါင်းရေးဆွဲပြရမယ်ဘလောက်အကြာမှာနိုင်ငံရေးဆွေးနွေးပွဲကြီးဆရမယ်ဆိုတာမျိုးဖြစ်ပါတယ်ဒီလိုနဲ့ NCA မှာပါတဲ့အတိုင်းနိုင်ငံရေးဆွေးနွေးပွဲကြီးကျင်းပနိုင်ရေးအတွက်မူပေါင်းချမှတ်တဲ့ဆွေးနွေးပွဲကြီးလုပ်ဖို့ဖြစ်လာပါတယ်အဲ့ဒီမူပေါင်းဆွေးနွေးပွဲကိုအစိုးရနဲ့တက်လက်နက်ကင်တိုင်းရင်းသားနိုင်ငံရေးပါတီကိုယ်စားလှယ်များဆိုပြီးအစုအဖွဲ့၃ဖွဲ့ကတူညီတဲ့ကိုယ်စားလှယ်တွေတက်ရောက်ဆွေးနွေးဆုံးဖြတ်ရမှာပါအစိုးရနဲ့တိုင်းရင်းသားဘက်ပြဿနာမရှိပေမဲ့နိုင်ငံရေးပါတီများဆိုတဲ့အစုအဖွဲ့ကိုယ်စားလှယ်ရွေးချယ်ရေးမှာတော့ပြဿနာရှိလာပါတယ်။တကယ်ဖြစ်တင်တာကတော့ရွေးကောက်ပွဲအပြီးကာလပြည်သူလူထုထောက်ခံမှုရလက်လဲထွက်ပေါ်လာပြီးဖြစ်လို့ဒီကိုယ်စားလှယ်ရွေးချယ်ရေး NLD ပါတီကိုတာဝန်ပေးတင်ပါတယ်။ပြည်သူရွေးလို့ရွေးချယ်ခံရတဲ့ပါတီတွေကကိုယ်စားလှယ်တွေနဲ့ဒီအစုအဖွဲ့ကိုဖွဲ့စည်းတင်ပါတယ်။ဒါပေမဲ့ဝင်းကြီးဦးအောင်မင်းနဲ့အစိုးရအဖွဲ့ဘက်ကအဲ့ဒီလိုမလုပ်ခဲ့ပါဘူး။မြန်မာနိုင်ငံမှာပါတီပေါင်း90ကျော်ရှိတယ်ဆိုပြီးပြည်သူထောက်ခံမှုမရလို့အမတ်တရားမှအရွေးမခံရတဲ့ပါတီကလူတွေကိုပါကိုယ်စားလှယ်စီရင်ထည့်သွင်းတာမျိုးလုပ်ခဲ့ပါတယ်။ဒါကိုရွေးကောက်ပွဲအနိုင်ရ NLD ပါတီကလက်မခံပါဘူး။အဲ့ဒီလိုအခြေအနေမျိုးမှာအစိုးရနဲ့တိုင်းရင်းသားတွေဘက်ကဆွေးနွေးပွဲတွေကိုဆက်သွားနေမယ်ဆိုရင်နောက်ဆက်တွဲအခက်အခဲတွေကြုံတွေ့ရတော့မှအသေးချာပဲဖြစ်ပါတယ
်။လက်ရှိနိုင်ငံဆိုင်ရာဆွေးနွေးပွဲတွေရဲ့အစမှကိုပဲအင်အားကြီးတိုင်းသားလက်နက်ကင်တပ်ဖွဲ့ကိုယ်စားလှယ်တွေကလည်းမပါပြည်သူလူထုတရလုံးထောက်ခံတဲ့ NLD ပါတီကလည်းကိုယ်စားလှယ်အနေနဲ့မတက်ပဲလေးလာသူအနေနဲ့ပဲတက်ပါတယ်ဒီလိုဆွေးနွေးပွဲတွေကနေဆုံးဖြတ်ချက်တွေချမှတ်ခဲ့မယ်ဆိုရင်နောင်အားလုံးသဘောတူတဲ့တကယ်စစ်မှန်တဲ့ညီညာရေးအတွက်အသုံးဝင်မဲ့ဆုံးဖြတ်ချက်တွေလုပ်ငန်းစဉ်တွေဖြစ်လာတော့မှာမဟုတ်ပါဘူးဒီအတွက်အခုချိန်ကစပြီးဝန်ကြီးဦးအောင်မင်းနဲ့အစိုးရအဖွဲ့ဘက်ကနေမူပေါင်းဆွေးနွေးပွဲကျင်းပပုံကျင်းပနည်းကိုအသေးချာပြန်သုံးသပ်သင့်ပါကြောင်းပြင်ပြလိုက်ရပါတယ်
သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရအပြီးမှာတော့ဒီမိနစ်အတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့ကဘာတလွားထူကြဆန်းပြသတင်းအစီအစဉ်အလှယ်ရောက်လာပါပြီ။မက်ကင်ဖြူတူနဲ့အတူကိုငိမ့်ညံတို့ကပြောပြကြမှာပါ။
မက္ဆီကိုနိုင်ငံမက္ဆီကိုစီးရီးမြို့တော်မှာအလမွေတရိတ်ဆန်တဲ့မျိုးမွေးမြူတာခေတ်စားနေပါတယ်။အဲ့ဒါကတော့မက္ဆီကိုထရက်ချူဝါဝါခွေးလည်းမဟုတ်တခြားခွေးအမျိုးအစားမဟုတ်ပါဘဲနဲ့ဝက်ပေါက်ကလေးတွေပဲဖြစ်ပါတယ်။တနင်္ဂနွေလုံးမှာအခုလိုဝက်ကိုအလမွေတရိတ်ဆန်လို့မွေးတာဟာ3,000လောက်ရှိနေပြီးတော့အများစုဟာမက္ဆီကိုစီးရီးမြို့တော်မှာဖြစ်ပါတယ်။တရိတ်ဆန်ဆရာဝန်တယောက်ကအခုလိုဝက်ပေါက်မွေးမြူတာကိုစတင်ခဲ့ရတာကရေပန်းစားလာတာဖြစ်ပါတယ်။တခြားနိုင်ငံအတော်များများမှာဝက်ကိုအလှမွေးတရိတ်ဆန်နေနဲ့မွေးနေကြတာကြာပြီဖြစ်ပေမဲ့လို့မက္ကဆီကိုနဲ့လက်တင်အမေရိကနိုင်ငံတွေမှာတော့အခုမှလူကြိုက်များလာတာပါအလှမွေးတရိတ်ဆန်ထိန်းချုပ်ရေးကျွမ်းကျင်သူတွေကတော့အလှမွေးတရိတ်ဆန်ဝက်တွေစွပစ်ခံရရင်လည်းစိတ်မပူကြဘူးခံမှန်းချကြပါတယ်ဘာလို့လဲဆိုတော့သူတို့သာလမ်းပေါ်လျှောက်သွားနေရင်ညစာအဖြစ်စားခံရမှာမဟုတ်လို့ပါတယ်ရှင
်စားပွင့်တပွင့်ကိုအစာပေါင်းတန်း1,000လောက်ပုံကြီးချဲ့ကြည့်ရင်ဘယ်လိုမြင်ရပါမလဲ။ဩစတြေးလျနိုင်ငံကသိပ္ပံပညာရှင်တွေဟာဒီမေးခွန်းကိုဖြေဖို့အတွက်ကမ္ဘာအကြီးဆုံး3ဘက်မြင် Crystal Molly ကျူးကြီးတစ်ခုကိုတည်ဆောက်ခဲ့ပါတယ်။ဘောလုံးပေါင်း 38,880 နဲ့ဆက်နေတဲ့ဒုတ်ချောင်းလေးတွေနဲ့3ဘက်မြင်စားပွင့်ပုံစံကိုသူကဖန်တီးခဲ့တာပါ။ဒါရီအလုံးကိုတစ်ဆက်တည်းဖြစ်အောင်ဆက်လိုက်လို့ရှိရင်10ကီလိုမီတာလောက်တော့ရှိပါတယ်။လူတွေနေစဉ်သုံးနေတဲ့ပစ္စည်းကိုအစာပေါင်းတန်း1,000လောက်ချဲ့ကြည့်ရင်ဘယ်လိုမြင်ရမလဲဆိုတာသိစေချင်လို့ဒီပုံကိုဥပမာအနေနဲ့တည်ဆောက်ခဲ့တာလို့သိပ္ပံပညာရှင် Robert Quick ကပြောပါတယ်။ဒီဟာကအင်မတန်ကိုအနုပညာလက်ရာမြောက်ပြီးတော့ဘက်တစ်ခုခုကကြည့်လိုက်လို့ရှိရင်ပုံစံအမျိုးမျိုးကျဲပုံ၊တရိကံပုံ၊လမ်းကြောင်းပုံတွေကိုပါမြင်နိုင်ပါတယ်။အခုလို Crystal ဟာကြောင်းမြတ်ရတနာလို့ပဲသတ်မှတ်လို့မလုံလောက်ပါဘူး။ကျွန်တော်တို့နေစဉ်သုံးပစ္စည်းတွေမှာလည်းပါဝင်နေပါတယ်။ဒီဟာရေးတာမရှိရင်ဖုန်းတွေလည်းမသုံးနိုင်တယ်လို့
TV လည်းကြည့်နိုင်တော့မှာမဟုတ်ပါဘူး။နောက်ပြီးနိုင်ဆိုတာလည်းမရှိနိုင်ပါဘူး။တို့တို့ပြောရရင်ကျွန်တော်တို့ဟာခရစ်တန်မရှိဘဲနဲ့မရှင်သန်နိုင်ပါဘူးလို့သိပ္ပံပညာရှင် Health ကပြောပါတယ်။ Materials for daily life look like when magnified by billions of times.
အာဖရိကတိုက်ကဇင်ဘာဝေနိုင်ငံမှာတော့ရုပ်ဆိုးပြိုင်ပွဲကျင်းပခဲ့ပြီးတော့အသက်42နှစ်အရွယ်အလုလတ်မဲ့အမျိုးသားတဦးဟာအကြီးတန်းဆုံးဆုကိုရရှိသွားပါတယ်။ဒါပေမဲ့လည်းဒုတိယဆုရတဲ့သူကမချေနှက်ပဲဒိုင်းလေးဖက်လိုက်တယ်လို့ဆွဆွဲတဲ့ဒီပြိုင်ပွဲဟာပိုပြီးတော့ရုပ်ဆိုးသွားခဲ့ရပါတယ်။ပထမဆုရသွားတဲ့မိုင်ဆန်စီရီဟာရှေ့သွားတွေကျိုးနေတာဖြစ်ပြီးတော့ဆုပ်ပြတ်နေတဲ့အင်ဂျီကိုဝစ်ပြီးဝင်ပြိုင်ခဲ့တာဖြစ်ပါတယ်။အလုလတ်မဲ့ရခိုင်လို့များနေတဲ့တိုင်းပြည်တစ်ခုဖြစ်တဲ့ဇင်ဘာဝေမှာရုပ်ဆိုးပြိုင်ပွဲပထမဆုဒေါ်လာ500ဟာအတော်လေးကိုများပြီးသူဟာတခြားပြိုင်ပွဲ500ကိုကျော်ဖြတ်အနိုင်ရသွားတာပါအရင်တစ်ခေါက်ကနံပါတ်4နေရာပဲချိန်ခဲ့ပြီးအခုတစ်ခေါက်သူအခုလိုနိုင်တဲ့အတွက်ဖျားသခင်ကိုကျေးဇူးတင်ပါတယ်လို့ပြောပါတယ်သုံးကြိမ်ဆက်တိုက်အကြီးတန်းဆုံးဆုကိုရခဲ့ဘူးတဲ့ William Masfinu ကတော့ဒုတိယဆုဒေါ်လာ100ပဲရခဲ့ပြီးဒိုင်တွေကမတရားတဲ့အကြောင်းနဲ့နောက်တစ်ခါဒိုင်အစ်တွေကိုခက်တဲ့နဲ့ဆိုတဲ့အကြောင်းဒေါ်သာတကြီးပြောဆိုသွားခဲ့ပါတယ်ပွဲစီစဉ်သူတွေကတော့သူ့အနေနဲ့အကြီးတန်းမှုတွေကအလှရှာမယ်ဆိုတဲ့စိတ်နဲ့ပြိုင်ပွဲကို2012ခုနှစ်ကတည်းကကျင်းပခဲ့တာဖြစ်ပြီးကမ္ဘာရုပ်အဆိုးဆုံးပြိုင်ပွဲကိုလည်းကျင်းပဖို့အစီအစဉ်ရှိတယ်လို့ပြောဆိုသွားပါတယ်ရှင
်ကမ္ဘာဒေါ်လာထူးခြားဆန်းများအစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာပြည်ရေးအထုတ်လွတ်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့သွားသွားရှင်နေနားဆင်လို့တဲ့တေးသချင်းတွေကိုတောင်းကျင်တယ်ဆိုရင်တော့ VOA email လိပ်စာက burmese@voanews.com ပဲဖြစ်ပါတယ်။စာရိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ် 855 ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာ။ဒီကနေ့ည6:00ရနေ9:00အထိ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ခုတော့သတင်းကြီးညုတ်ကိုကိုရန်နိုင်ကတင်ပြပါမယ
်ဒီလနေ့မှာစတင်မယ်ကုလသမဂ္ဂရာသီဥဆိုင်ရာညီလာခံကိုတက်ရောက်ဖို့ကမ္ဘာကောင်းဆောင်နေပြည်သက်နိုင်ငံပဲရစ်မြို့ကိုတွားရောက်နေချိန်မှာပဲတနင်္ဂနွေနေ့ကကမ္ဘာတဝက်မှာပြုလုပ်တဲ့ဆန္ဒပြပွဲကိုပါဝင်ခဲ့သူတိတ်နဲ့ချီရှိခဲ့ပြီးတော့ကမ္ဘာလုံးဆိုင်ရာပဝန်းကျင်ထိန်းချုပ်မှုတွေကိုလှုပ်ဆောင်ဖို့တောင်းဆိုလိုက်ပါတယ်ပဲရစ်မြို့မှာဆိုရင်လည်းအခုလအတွင် IS အကြမ်းဖက်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ကြားမှာပဲတက်ကြွလို့ရှားသူတွေဟာလက်ချင်းရှိတ်ချိတ်ပြီးတော့ပဲရစ်မြို့လယ်မှာဆန္ဒပြခဲ့ပါတယ်။ဒါပေမဲ့ဆန္ဒငြင်းချမ်းသောဆန္ဒပြတဲ့သူတွေကိုရဲကမျက်ရည်ယိုပုံးနေနဲ့နှိမ်နင်းခဲ့တဲ့အတွက်အကြမ်းဖက်တာတွေဖြစ်ခဲ့ပြီးတော့ဆန္ဒပြသူ200ကျော်ကိုလည်းရဲကဖမ်းဆီးလိုက်ပါတယ်။ပြင်သစ်တာဝန်ရှိသူတွေကချီတက်ဆန္ဒပြတာတွေကိုတားမြစ်ထားတာကြောင့်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ပါဝင်ဆန္ဒပြသူတွေက Republic ဘန်ဂျန်နေရာမှာဖနက်အရန် 1000 ကျော်ကိုထားပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဖနက်အားလုံးရဲ့အလေးချိန်ဟာ၄ရက်ရှိပြီးတော့အဲ့ဒီမှာပိုဟမ်မင်းကြီး Francis ကိုစား Vatican ကပို့လိုက်တဲ့ဖနက်တရံလည်းပါဝင်ခဲ့ပါတယ်။ဥရောပကိုရွှေပြောင်းအခြေချနေထိုင်ဖို့ဝင်ရောက်လာကြတဲ့ဒုက္ခသည်တွေရဲ့အရေးကိုဖြေရှင်းဖို့အတွက်တူရကီနိုင်ငံကိုဒေါ်လာဘီလီယံပေါင်းများစွာပေးဖို့ဥရောပသမဂ္ဂကသဘောတူညီလိုက်ပါတယ်။အခုနဲ့တည်းကကမ္ဘာတစ်ဝက်မှာဖြစ်နေတဲ့ပဋိပက္ခတွေနဲ့မတည်ငြိမ်မှုတွေကြောင့်ဒုက္ခသည်အများများဟာသူတို့ရဲ့နေရက်တွေကိုဆုံးခွာပြီးတော့တူရကီနဲ့ဥရောပနိုင်ငံတွေကိုဝင်ရောက်လာနေကြတာဖြစ်ပါတယ်။ဘူအာဖရိကသမ္မတနိုင်ငံမှာစစ်တိုက်ခိုက်နေကြတဲ့အဖွဲ့အစည်းတွေနဲ့လက်နက်အနေနဲ့လက်နက်ဆွန့်လွတ်ကြပြီးဂိုင်းကနားတွေကြားဖြစ်ပေါ်နေတဲ့ပဋိပက္ခတွေအဆုံးသတ်ရေးကြိုးပမ်းမှုကိုထောက်ခံပေးကြပါလို့ပိုဟမ်မင်းကြီး Francis ကတောင်းဆိုလိုက်ပါတယ်။တနင်္ဂနွေနေ့ကအင်္ဂလန်ပရီးမီယားလိဂ်ဘောလုံးပွဲတွေမှာတော့ Liverpool ကဆွန်စီကိုတကူးကိုမရှိနဲ့အနိုင်ရခဲ့ပြီးတော့ Arsenal နဲ့ Norwich City တို့တကူးစီတရေ Tottenham နဲ့ Chelsea တို့ကိုမရှိတရေကျသွားပါတယ်။ Spain La Liga မှာတော့ Real Madrid ကအီဘာကိုနှကူးကိုမရှိနဲ့အနိုင်ရသွားခဲ့ပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။ဒီမနက်တော့သတင်းအကျဉ်းချုပ်ကိုရန်နိုင်ပြောပြသွားတာပါ။ဒီကနေ့အစီအစဉ်ထုတ်လွှင့်ရေးမှုကဦးစံမိုဝေဖြစ်ပြီးအသံလွှင့် engineer ကတော့ Zinat Abdul Rahman ဖြစ်ပါတယ်။ဒီနေ့မနက်အတွက် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00အထိလိုင်းဒိုမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။တော်ရရှိများတဲ့တို့ကမြန်မာပြည်သူအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.